Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2018ခုနှစ်ဇန်နဝါရီလ10ရက်တနင်္လာနေ့မနက်ခင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်တွင်ကနေတိုက်ရိုက်ထုတ်လွှင့်တင်ပေးနေပါပြီ။လိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညာနဲ့လိုင်းဒိုမီတာ48 kHz 6153ညာတို့ကသာမက VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။ကျမခွာညိုပါအခုမနေ့ခင်အစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာနံနက်ခင်ပါရှင်။ကျမရှားဖောင်ပါဒီမနေ့နောက်ဆုံးရသတင်းတွေကိုဥဆက်မိုးဝင်နဲ့အတူတင်ညာပေးသွားမှာပါ။အီရန်နိုင်ငံတွင်းလူသေဆုံးမှုတွေရှိခဲ့တဲ့ဆန္ဒပြမှုအစီရင်ခံစာတင်ပြချက်တွေကိုကြားနာဖို့နဲ့ဆန္ဒပြပွဲတွေဖြစ်ပေါ်စေတဲ့စီးပွားရေးအခြေအနေတွေကိုပြန်လည်သုံးသပ်ဖို့အတွက်မနေ့တနင်္ဂနွေနေ့တုန်းကအီရန်လွှတ်တော်မှတကပိတ်ဆွေးနွေးပွဲပြုလုပ်ခဲ့ပါတယ်။မြောက်နဲ့တောင်ကိုရီးယားနိုင်ငံကြားအဆင့်မြင့်ထိတွေ့ဆက်ဆံမှုတွေပြုလုပ်ဖို့အစီအစဉ်တာဟာအမေရိကန်ပြည်ထောင်စုအတွက်ကောင်းတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တန်အမတ်ကြီးနီကီဟယ်လေးကပြောပေမဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ရည်မှန်းချက်ကကမ္ဘာကြီးကိုဆူဆူဝါချင်းချောက်နေစေရှိတယ်လို့သတိပေးလိုက်ပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုဒီမနက်မှကြားကြဖို့ရှိပါတယ်ရှင်
။နိုင်ငံတကာသတင်းတွေပြီးဆက်လက်နားဆင်ရမယ့်အစီအစဉ်တွေထဲမှာတော့ဖန်စီခံထားရစေရိုက်တာသတင်းဌာနကမြန်မာသတင်းတောက်နှစ်ဦးလွတ်မြောက်ရေးအတွက်ဆူတောင်းပွဲတွေကျင်းပခဲ့တာနဲ့ပတ်သက်လို့
ကျွန်တော်တို့ကဒီမိုကရေစီနိုင်ငံကိုကျွန်တော်တို့သွားနေကြခြင်းဖြစ်တယ်အဲ့လိုသွားနေကြတဲ့အချိန်မှာဒါမျိုးဖြစ်တယ်ဆိုတော့အတိုင်းပြည်ရဲ့ဒီ
သတင်းတောက်ကိုကလုံးရဲ့မိတ်ဆွေပြောကြားချက်နဲ့အတူနားဆင်နိုင်ပါတယ်မြန်မာဒီမိုကရေစီရေးရာဆွေးနွေးကမ်းမှာတော့လွှတ်တော်ကအစိုးရကိုညှာနေရတဲ့ပုံစံဖြစ်နေတယ်လို့ပြည်သူလွှတ်တော်ကိုယ်စားလှယ်ဒေါ်သက်သက်ခိုင်ဘာကြောင့်သုံးသပ်တယ်လဲဆိုတာကိုနားဆင်ကြရမှာပါအစီအစဉ်နောက်ပိုင်းမှာတော့မြန်မာပြည်ကပေးစာနဲ့ပြည်တွင်းသတင်းသုံးသပ်ချက်တွေနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုရှားဖောင်နဲ့ဦးစံမိုးဝေတို့ကြီးညာပါမယ်ရှင်
အီရန်နိုင်ငံမှာလူသေဆုံးမှုတွေရှိခဲ့တဲ့ဆန္ဒပြမှုအစီရင်ခံစာတင်ပြချက်တွေကိုကြားနာဖို့နဲ့ဆန္ဒပြပွဲတွေဖြစ်ပေါ်စေခဲ့တဲ့စီးပွားရေးအခြေအနေတွေကိုပြန်လည်သုံးသပ်ဖို့အတွက်မနေ့တနင်္ဂနွေနေ့တုန်းကအီရန်လွှတ်တော်မှတကပိတ်ဆွေးနွေးပွဲပြုလုပ်ခဲ့ပါတယ်။လူပေါင်း22ဦးသေဆုံးခဲ့ရတဲ့ဆန္ဒပြမှုတွေနိုင်ငံတော်ဝန်ဖြစ်ပွားခဲ့ရတဲ့အကြောင်းရင်းတွေနဲ့ပတ်သက်ပြီးပြည်ထောင်ရေးဝန်ကြီးအက်ဒိုရာမာနီဗာလီ၊ထောက်လှမ်းရေးဝန်ကြီးမာမွတ်အလာဗီနဲ့အမျိုးသားလုံခြုံရေးကောင်စီအတွင်းရင်မူအာလီရှန်ခါနီတို့ကိုဥပဒေပြုလွှတ်တော်အမတ်တွေမေးမြန်းခဲ့ကြတာပါနှစ်သက်ကူးအချိန်ခါမှာတည်င်းတစ်ပတ်ကြာဖြစ်ပွားခဲ့တဲ့ဆန္ဒပြမှုအတွင်းလူပေါင်း1000ကျော်ဖမ်းဆီးခံခဲ့ရပေမဲ့အမခန့်နဲ့ပြန်လွတ်ပေးခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်ဒါပေမဲ့ဆန္ဒပြမှုဖြစ်ပွားအောင်အဓိကလှုပ်ဆော်ခဲ့သူလို့ထင်ရတဲ့သူတွေကိုတော့တရားစီရင်ရေးလက်ထက်ကိုအနံထားတယ်လို့ထေယူရန်မြို့အစိုးရရှိနေအာဘာဂျာဗာရီဒိုလာထာဘာဒီကပြောဆိုပြီးသူတို့ကိုအလေးနဲ့အရေးယူသွားမယ်လို့ဆိုပါတယ်လွတ်တော်အဖွဲ့ဝင်မိုဟာမက်ဇီရာကာချိုဝီကတော့ဖန်စီထိန်သိမ်းခံထားတဲ့သူတွေအများစုဟာအလုပ်လက်မဲ့တွေဖြစ်ကြကြောင်းတက္ကသိုလ်ဘွဲ့ရမဟုတ်တဲ့သူတွေဖြစ်ကြောင်းပြောပါတယ်လွှတ်တော်အစည်းအဝေးအတွင်းလူတွေရဲ့အနေအထားစီးပွားရေးအခြေအနေနဲ့အလုပ်လက်မဲ့ဆန်ရတွေကိုအဓိကဆွေးနွေးကြတာဖြစ်တယ်လို့ဆိုပါတယ်ဒါပေမဲ့လည်းမစ္စတာကာချိုဝီနဲ့တခြားသူတွေဟာဆန္ဒပြမှုနဲ့ပတ်သက်ပြီးနိုင်ငံခြားအစိုးရတွေဖြစ်ကြတဲ့အမေရိကန်ဆော်ဒီအရေဗျာနဲ့အစ္စရေးတို့ကိုအပြစ်ဖို့ခဲ့ကြပါတယ်စီးပွားရေးအခြေအနေကိုအသုံးချပြီးတော့တိုင်းပြည်ကိုဝင်ရောက်ဖို့ကြိုးစားကြတဲ့ရန်သူတွေဖြစ်တယ်လို့မစ္စတာကာချိုဝီက ICANA သတင်းဌာနကိုပြောခဲ့ပါတယ်ရှင်
။တဘုံနေလက်ထဲကြားရောက်နေတဲ့ Syria နိုင်ငံ Idlib မြို့မှာကားဘုံတစ်လုံးပေါက်ကွဲမှုဖြစ်ခဲ့ပြီးတော့အရသားတွေအပါအဝင်အနည်းဆုံးလူ23ဦးသေဆုံးသွားတယ်လို့အကြေခတ်စောင့်ကြည့်နေသူကတနင်္ဂနွေနေ့မှာပြောဆိုပါတယ်။ Idlib ခရိုင်ရဲ့မြို့တော် Idlib မှာဖြစ်ပွားတဲ့တိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့လောလောဆယ်ဘယ်အဖွဲ့အစည်းကမှသူတို့ရဲ့လက်ချက်ဖြစ်ကြောင်းထုတ်ဖော်ကြေညာတာမျိုးမရှိသေးပါဘူး။တနင်္ဂနွေနေ့စောစောပိုင်းကတော့ Syria အစိုးရတပ်ဖွဲ့တွေဟာခရိုင်အတွင်းအဓိကကျတဲ့မြို့တစ်မြို့ကိုသိမ်းပိုက်လိုက်တယ်လို့ဗြိတိန်နိုင်ငံမှာအခြေစိုက်တဲ့ Syria လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်။အစိုးရတပ်ဖွဲ့တွေဟာရုရှားရဲ့လေကြောင်းအကူအညီနဲ့ Idlib ခရိုင်ရဲ့အရှိတောင်အရက်ကအကြီးဆုံးမြို့စန်ဂျာကိုသိမ်းပိုက်ခဲ့တာဖြစ်တယ်လို့လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်။ Syria တပ်ပုံတွေဟာတူရကီနယ်စပ်မှာရှိတဲ့ဒေသကိုသမ္မတဘာရှာ el-Assad တပ်ဖွဲ့တွေထံကနေ2015ခုနှစ်အတွင်းမှာသိမ်းပိုက်ခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့အောက်တိုဘာလကစတင်ပြီးတော့ပြုလုပ်တဲ့စစ်ဆင်ရေးတွေအတွင်းသမရအာဆာရဲ့တပ်ဖွဲ့တွေကမြို့နဲ့ကြေးရွာပေါင်း60လောက်ကိုပြန်ပြီးတော့သိမ်းပိုက်နိုင်ခဲ့တယ်လို့လူခွင့်ရေးစောင့်ကြည့်အဖွဲ့ကပြောဆိုပါတယ်ခင်ဗျာ
ကျူဘားနိုင်ငံမြို့တော်ဟာဗနာမှာတာဝန်ထမ်းဆောင်ကြတဲ့အမေရိကန်တန်တမန်တွေအမျိုးအမည်မသိရတဲ့လက်နက်တွေနဲ့တိုက်ခိုက်ခံခဲ့ရတာနဲ့ပတ်သက်ပြီးအမေရိကန်ဘက်ကတက်တဲ့အထောက်အထားတစုံတရာမတွေ့ရှိခဲ့ရဘူးလို့အမေရိကန်အထက်လွှတ်တော်နိုင်ငံခြားစစ်ဆင်ရေးကော်မတီအဖွဲ့ဝင်အာရီဇိုနာပြည်နယ် Republican အထက်လွှတ်တော်မှ Jeff Flake ကဆိုပါတယ်ကျူဘားနိုင်ငံနဲ့တင်းမာမှုတွေပြေလျှော့စေရတဲ့အတွက်ရေရှည်ဦးဆောင်အားပေးထောက်ခံခဲ့သူ Flake ဟာ စနေနေ့မနက်ကအေဖီသတင်းဌာနနဲ့တွေ့ဆုံရမှာအဲ့လိုပြောဆိုခဲ့တာပါ။တောက်ကြနေ့တုန်းကတော့နိုင်ငံခြားရေးဝန်ကြီးဘရူနိုရော်ဒီဂက်စ်အပါအဝင်သူ့ဘာအစိုးရအဆင့်မြတ်တာဝန်ရှိသူတွေနဲ့မစ္စတာဖလစ်တွေ့ဆုံခဲ့ပါတယ်။အတန်လှိုင်းနဲ့တိုက်ခိုက်ခံရတဲ့ဆိုပြီးသုံးလုံးပြောဆိုကြပေမဲ့ FBI ကသူတို့ကိုပြောဆိုချက်အရအတန်လှိုင်းတိုက်ခိုက်မှုနဲ့ပတ်သက်တဲ့တည်တည်အထောက်အထားတစ်စုံတရာမတွေ့ခဲ့ရဘူးလို့သူ့ဘာပြည်ထရေးဝန်ကြီးကပြောကြောင်း Arizona ပြည်နယ် Republican ထက်လွတ်တော်မှ Jeff Flake ကပြောပါတယ်။အဲ့ဒါနဲ့ပတ်သက်တဲ့တက်တဲ့အထောက်အထားတစုံတရာမတွေ့ရတဲ့အကြောင်းတခုခုတော့ဖြစ်ခဲ့ပေမဲ့ဘာလဲဆိုတာကျွန်တော်တို့မသိရတဲ့အကြောင်းဒါပေမဲ့ဒီမှာရှိတဲ့တန်တမန်တွေကိုကျူပါအစိုးရကတိုက်ခိုက်ခဲ့တဲ့တက်တဲ့မတွေ့ခဲ့ရတဲ့အကြောင်းလဲမစ္စတာဖလက်ကပြောပါတယ်။အမေရိကန်တာဝန်ရှိသူတွေဘက်ကလျှို့ဝှက်တင်ပြချက်တွေကိုကြည့်မယ်ဆိုရင်သူ့အနေနဲ့ကျူပါရဲ့ပြောဆိုချက်တွေအပေါ်တန်တရာဖြစ်စရာမရှိဘူးလို့မစ္စတာဖလက်ကပြောဆိုပေမဲ့လျှို့ဝှက်တင်ပြချက်အကြောင်းအရာတွေကိုတော့ပြောဆိုဖို့ညှင်းဆိုခဲ့ပါတယ်။2016ခုနှစ်အစောပိုင်းတုန်းကဟာဗနာကနေအိမ်တချို့နဲ့ဟိုတယ်တချို့တွေမှာနေထိုင်ကြတဲ့အမေရိကန်တာဝန်ရှိသူတွေနဲ့မိသားစုဝင်24ဦးနေမကောင်းဖြစ်ခဲ့ကြတယ်လို့အမေရိကန်အစိုးရကပြောပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ဆန်ကတော့ဒါနဲ့ဒါဟာပြစ်မှတ်ထားတိုက်ခိုက်ခံရတယ်လို့အခိုင်အမာယုံကြည်ကြောင်းပြောပေမဲ့နောက်ွယ်ကဘသူတွေလှုပ်ဆောင်ခဲ့လဲဆိုတာကတော့အမေရိကန်ဘက်ကမသိပါဘူး။ကျမ်းမာရေးအတွက်စိုးရိမ်ပွဲရာရှိတယ်ဆိုပြီးတော့ဟာဗနာမှာရှိတဲ့တန်တမန်တွေကိုအမေရိကန်ကပြန်လည်ခေါ်ယူခဲ့ပြီးအမေရိကန်မှာရှိတဲ့ကျူဘာတန်တမန်တွေကိုအမေရိကန်ကအတင်းကျပြန်လည်ထွက်ခွာခိုင်းခဲ့ပါတယ်ရှင်
။ထောင်ပေါင်းများစွာသောကမ်ဘောဒီးယားပြည်သူ့ပါတီ CPP ကိုထောက်ခံသူတွေနဲ့Killing Field လို့ခေါ်တဲ့ခမာနီအုပ်ချုပ်တဲ့ကာလအတွင်းအသက်မတည်ဘဲကြံရစ်ခဲ့သူတွေဟာအစွန်ရောက်မော်ဝါဒီခမာနီခေါင်းဆောင်ပူပေါ့ပြုတ်ကျသွားတဲ့39နှစ်ပြည့်အခမ်းအနားကိုဇန်နဝါရီလ9ရက်နေ့မှာကျင်းပခဲ့ကြပါတယ်။ကမ်ဘောဒီးယားခမာနီတွေအုပ်ချုပ်တဲ့ကာလအတွင်းလူပေါင်း 1.8 တန်းလောက်တည်ဆုံခဲ့ကြရတာပါ။အတီးမုတ်အကခုံတွေနဲ့ဖျော်ဖြေမှုတွေနဲ့ဝန်ကြီးချုပ်ဟွန်ဆန်ရဲ့မိန့်ခွန်းနားထောင်မှုအတွက်လူပေါင်း 4,000 လောက်တက်ရောက်ခဲ့ကြပါတယ်။ခမာနီတွေကိုဖျောက်ချနိုင်ခဲ့တဲ့အတွက်လက်ရှိအာဏာရကမ်ဘောဒီးယားပြည်သူ့ပါတီ CPP ကိုထောက်ခံသူတွေကကျေးဇူးတင်နေကြပါတယ် CPP ကိုထောက်ခံသူစစ်ပါဟတ်ဆိုသူကတော့လူတွေအစုလိုက်အပြုံလိုက်တပ်ဖြတ်တဲ့ခမာနီလက်ထက်မှာအသက်မတည်ဘဲကြံရည်နေခဲ့တဲ့အတွက်ဒီနေ့ဟာသူ့အတွက်ဒုတိယကြိမ်မြောက်ပြန်လည်မွေးဖွားခြင်းဖြစ်ကြောင်းဒီနေ့ကိုသူ့အနေနဲ့ဘလို့မှမိဖြောက်ပြစ်လို့ရနိုင်မှာမဟုတ်ကြောင်းပြောပါတယ်ပိုပက်ရဲ့အင်းကြီးအမဲရောင်ဝတ်ပြောက်ကြားတပ်ဖွဲ့ဝင်တွေဟာထိုင်းနယ်ဇက်ကိုထွက်ပြေးသွားကြပြီးတဲ့နောက်ဗီယက်နမ်နဲ့ဟွန်ဆန်ဥဆောင်နဲ့တပ်ဖွဲ့တွေရဲ့ထိုးစစ်ဆင်တိုက်ခိုက်မှုကိုအခုခံကာကွယ်ခဲ့ကြပေမဲ့1998ခုနှစ်မှာလက်နက်ချအရှုံးပေးလိုက်ရပါတယ်။လက်ရှိကမ်ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ဟာအဲ့ဒီအချိန်တုန်းကတရင်မှုအဖြစ်တာဝန်ထမ်းဆောင်နေတာဖြစ်ပါတယ်။အဖြစ်မဲ့ကမ်ဘောဒီးယားနိုင်ငံသား2တန်းလောက်ကိုတပ်ဖြတ်ခဲ့မှုနဲ့ဆက်နွယ်ပြီးခမာနီခေါင်းဆောင်ဟောင်းတွေကိုကုလသမဂ္ဂဥဆောင်နဲ့ရာဇဝတ်မှုခုံရုံးကဆွဲချက်တင်အရေးယူခဲ့ပါတယ်။
ဒီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9483ညလိုင်းထိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနာဆင်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းကတင်းလာနေမနေ့ပဲနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်အကြမ်းဖက်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းကအနောက်ဆုံးအခြေအနေတွေကိုသိရဖို့အတွက်ရခိုင်ပြည်နယ်ကိုရောက်ရှိနေကြတဲ့မြန်မာပြည်တွင်းသတင်းမီဒီယာသမားတွေဟာဒီကနေ့ဇန်နဝါရီလ8ရက်တင်းလာနေမှာတော့မောင်တော်ဒေသအတွင်းအခြေအနေတွေကိုလစ်လာသတင်းယူကြမှာဖြစ်ပါတယ်မြန်မာနိုင်ငံသတင်းမီဒီယာကောင်စီအဖွဲ့ဒုတိယဥက္ကဋ္ဌဒေါက်တာမြို့တန့်ဦးဆောင်တဲ့ပြည်တွင်းသတင်းထောက်တွေဟာမနစ်တနင်္ဂနွေနေ့တုန်းကတော့မောင်တော်ဒေသပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုလစ်လာသတင်းယူခဲ့ပြီးရသစ်တောင်မြို့နယ်အတွင်းကဒုံပိုက်ရွာ၊ကိုးတန်ကောက်ရွာနဲ့အင်းတင်ရွာတွေကိုလည်းတွားရောက်ပြီးတော့သတင်းယူခဲ့ကြတယ်လို့ပြန်ကြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ဒါပြင်မောင်တော်မြို့နယ်အတွင်းကကျောက်ပဒူပင်လယ်ကမ်းခြေနဲ့အလက်တန်ကျော်ပင်လယ်ကမ်းခြေတွေကိုလည်းတွားရောက်လည်လာခဲ့ကြပါတယ်အခုခီးစဉ်ကိုလိုက်ပါသွားကြတဲ့သတင်းသမား30ဦးဟာသတင်းမီဒီယာကောင်စီအဖွဲ့ဝင်တွေဖြစ်ကြတဲ့ DVB 7 Day ကသတင်းတောက်တွေပါဝင်တယ်လို့တခြားပြည်တွင်းသတင်းဌာနနဲ့အလွတ်တန်သတင်းတောက်တွေလည်းပါဝင်ပါတယ်သတင်းမီဒီယာသမားတွေဟာဒေသအတွင်းစီးပွားရေးလုပ်ငန်းတွေကိုလည်းလှစ်လာခဲ့ကြပြီးစီးပွားရေးဆောင်ဒုဥက္ကဋ္ဌဦးအောင်မြင့်သိန်းနဲ့လည်းတွေ့ဆုံခဲ့တယ်လို့နေဆက်ချင်းစီယိုတွေကိုလည်းတွားရောက်လည်လာခဲ့ပါတယ်ရှင်
မြောက်နယ်တောင်ကိုရီးယားနှစ်နိုင်ငံကြားအဆင့်မြင့်ထိတွေ့ဆက်ဆံမှုတွေပြုလုပ်ဖို့စီစဉ်တာဟာအမေရိကန်ပြည်ထောင်စုအတွက်ကောင်းပါတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တန်မှတ်ကြီးနီကီဟေးလီကပြောပါတယ်ဒါပေမဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ရည်မှန်းချက်ကကမ္ဘာကြီးကိုစိုးစိုးရွားရွားချင်းချောက်နေစေရှိတယ်လို့သတိပေးလိုက်ပါတယ်ဒါဟာအလွန်အန္တရာယ်များတဲ့အခြေအနေဖြစ်တယ်လို့လည်း တမ်မဂျီဟေလီကတနင်္ဂနွေနေ့မှာ ABC သတင်းဌာနကိုပြောပါရယ်မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်တွေထုတ်လုပ်ဖို့ကြိုးပမ်းနေတာကိုအဆုံးသတ်သွားစေရေးအတွက်အမေရိကန်ပြည်ထောင်စုရဲ့ဖိအားပေးမှုတွေအလျှော့ပေးမှာမဟုတ်ဘူးလို့လည်းသူမကပြောကြားခဲ့တယ်လို့ဒါရီဟာကျမတို့ဖြစ်စည်းပစ်နိုင်ပါတယ်လို့လည်းသတိပေးစကားပြောပါရယ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကအမေရိကန်ပြည်ထောင်စုကိုနျူကလ িয়ার လက်နက်နဲ့တိုက်ခိုက်မယ်ဆိုရင်ဒါဟာပျက်စီးသွားမှာပါအဲ့ဒါဆိုရင်ကျမတို့နဲ့တက်ဆိုင်ပါဘူးလို့သူမကပြောကြားလိုက်ပါတယ်မြောက်ကိုရီးယားခေါင်းဆောင်ကနှစ်တကူမိန့်ခွန်းအတွင်းသူ့ရဲ့ဇပွဲပေါ်မှာနျူကလ িয়ার လက်နက်နဲ့ပစ်ခတ်နိုင်တဲ့ခလုတ်ရှိနေပြီးအမေရိကန်ပြည်ထောင်စုတစ်ခုလုံးကိုလက်လန်းမီတဲ့နျူကလ িয়ার တိုက်ခိုက်မှုပြုလုပ်နိုင်တယ်လို့ပြောဆိုချက်နဲ့ပတ်သက်ပြီးတော့တမန်တော်ဒေါ်နယ်ထရန့်ရဲ့တုံ့ပြန်ချက်ကိုတမန်ကြီးဟေလီကကာကွယ်ပြောဆိုသွားခဲ့ပါတယ်တမန်တော်ရဲ့တုံ့ပြန်ချက်ဟာမလိုလားအပဲတင်းမာမှုတွေပိုဖြစ်စေနိုင်တယ်လို့ထင်ရှားတဲ့အမေရိကန်နိုင်ငံရေးသမားကြီးတွေကပြောကြပါတယ်တမန်ကြီးဟေလီကတော့ကင်ကိုအမြဲတမ်းသတိပေးနေဖို့လိုတယ်လို့ပြောလိုက်ပါတယ်ခင်ဗျာ
တောင်ကိုရီးယားနိုင်ငံမှာရှိလာတဲ့ကျင်းပမဲ့ဆောင်းဝါဒီအိုလံပစ်အားကစားပြိုင်ပွဲအတွင်းမြောက်ကိုရီးယားနိုင်ငံအနေနဲ့စကိတ်စီအားကစားကိုဝင်ပြိုင်ကောင်းဝင်ပြိုင်နိုင်မယ်လို့မြောက်ကိုရီးယားနိုင်ငံဆိုင်ရာနိုင်ငံတကာအိုလံပစ်ကော်မတီကိုယ်စားလှယ်ကစနေနေ့ကပြောကြားခဲ့ကြောင်းဂျပန်သတင်းမီဒီယာတွေကဖော်ပြပါတယ်မြောက်ကိုရီးယားနိုင်ငံကဆုံတွဲစကိတ်စီးပြိုင်ပွဲကိုဝင်ပြိုင်ဖို့ရှိတယ်လို့ဘေကျင်းလေဆိပ်မှသတင်းထောက်တွေမြန်မြန်စင်မစ္စတာချန်အန်ကအဲ့ဒီလိုပြောခဲ့ကြောင်းဂျပန်သတင်းတွေကဆိုပါတယ်နိုင်ငံတကာအိုလံပစ်ကော်မတီတာဝန်ရှိသူတွေနဲ့တွေ့ဆုံနိုင်မယ်ဆွစ်ဇာလန်နိုင်ငံကိုမစ္စတာချန်ထွက်ခွာသွားတာဖြစ်တယ်လို့အမည်မသိရတဲ့သတင်းအရင်းမြစ်တွေကိုကိုးကားပြီးတော့ဂျပန်တိုကျိုသတင်းဌာနနဲ့ NHK သတင်းဌာနတွေကဖော်ပြပါဗျ NHK ရုပ်သံသတင်းထံမှာတော့ဘေကျင်းလေဆိပ်မှခီးဆောင်အိတ်ကိုဆွဲကင်ထားတဲ့မစ္စတာချန်ဟာမီဒီယာတွေနဲ့ခဏလေးစကားပြောခဲ့တာကိုတွေ့ရပါတယ်မြောက်ကိုရီးယားအစိုးရတာဝန်ရှိသူတွေဟာဘေကျင်းမြို့ကနေတဆင့်နိုင်ငံသားကိုခီးထွက်လေ့ရှိပါတယ်ရှင
်အိန္ဒိယနိုင်ငံတောင်ပိုင်းကာနာတကာပြည်နယ်အတွင်းနှက်တုတ်ကွေးရောဂါအသစ်တွေ့ရှိခဲ့တဲ့အတွက်စစ်သားအယောက်နှုံးတွေတည်တည်သာကြာဆင်းသွားပါတယ်အခုသတင်းပတ်စောစောပိုင်းတုန်းကပြည်နယ်ရဲ့မြို့တော်ဘင်္ဂလာရုနဲ့ဒါဆရာဟာလီအရက်မှာရှိတဲ့ကြက်သားဆိုင်မှာတည်နေတဲ့ကြက်တကောင်မှာ H1N1 နှက်တုတ်ကွေးဗိုင်းရပ်စ်ပိုးတွေ့ရှိခဲ့တယ်လို့ဆိုပါရခင်ဗျာ Direct from Washington The
Voice of America VOA တင်းလာနေမနဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုရှားဖောင်တဲ့ဥစ္စာမွေတို့ကြီးညာပေးခဲ့တာပါအခုအရင်ဆုံး writer သတင်းတောက်နှစ်ဦးလွတ်မြောက်ရေးဆူတောင်းပွဲနဲ့စာပြစီရှင်ဖန်ဆီးခံရတဲ့ writer သတင်းတောက်ကိုတက်ဦးမောင်ခေါ်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကိုရုံထုတ်ဖို့ပြင်ဆင်နေတဲ့အချိန်မှာပဲသူတို့ရဲ့မိတ်ဆွေပေါင်းတင်တဲ့သတင်းတောက်တွေကလည်းစုပေါင်းပြီးသူတို့နှစ်ဦးပြန်လည်လွတ်မြောက်လာရေးအတွက်ဆုတောင်းကြပါတယ်သူတို့နှစ်ဦးကိုဒီဇင်ဘာလ12ရက်နေ့ကနိုင်ငံတော်လျှို့ဝှက်ချက်အဥပဒေချိုးဖောက်မှုနဲ့ဖမ်းဆီးတရားစွဲဆိုထားတာဖြစ်ပါတယ်အသေးစိတ်ကိုတော့ writer သတင်းကိုအခြေခံပြီးရှားဖောင်ကစူးစီးတင်ပြထားပါတယ်ရှင်
အခုကြားခဲ့ရတဲ့အတန်ကတော့ဖန်စီထင်းသိမ်းခံထားရတဲ့ writers သတင်းတောက်နှစ်ဦးပြန်လည်လွတ်မြောက်လာရေးအတွက်ဆုတောင်းမေတ္တာပို့ကြတဲ့အတန်ဖြစ်ပါတယ်။ဒီဇင်ဘာလ12ရက်နေ့ကအာနာပိုင်တို့ရဲ့ဖန်စီထင်းသိမ်းခြင်းခံခဲ့ရတဲ့ကိုသက်ဦးမောင်ခေါ်ကိုဝလုံးနဲ့ကိုကျော်စိုးဦးတို့အမှုကိုရုံထုတ်ဖို့ပြင်ဆင်နေချိန်မှာပဲသူတို့နှစ်ဦးပြန်လည်လွတ်မြောက်လာရေးအတွက်သူတို့ရဲ့မိတ်ဆွေအပေါင်းအသင်းလှုပ်ဖော်ခိုင်ပေးတဲ့သတင်းတောက်တွေမိနစ်တနည်းငွေနေတုန်းကရွှေဒဂုံဖျားပေါ်မှာစုယုံပြီးဆုတောင်းပွဲပြုလုပ်ပေးခဲ့ကြတာပါ။ဒုက္ခသည်6သိန်းခွဲကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရတဲ့ရခိုင်ပြည်နယ်အကြမ်းဖက်မှုသတင်းတွေကို Writers သတင်းဌာနအတွက်သတင်းယူရင်းကိုဝလုံးနဲ့ကိုကျော်စိုးဦးတို့ဟာအာဏာပိုင်တွေရဲ့ဖမ်းဆီးခြင်းခံခဲ့ရတာဖြစ်ပါတယ်။အလုတာဝန်ကိုထမ်းဆောင်ရင်းဖမ်းဆီးခံရတဲ့သူတို့နှစ်ဦးပြန်လည်လွတ်မြောက်လာဖို့ဆူတောင်းပွဲပြုလုပ်တာလို့ဆူတောင်းပွဲမှာပါဝင်တဲ့ကိုဝလုံးနဲ့ရင်းနှီးတဲ့မိတ်ဆွေကိုတန့်စင်စိုးကအခုလိုပြောပါတယ်
။ကျွန်တော်တို့ဒီပရာဟိတာလုဖို့ခိုင်းဘက်ကိုကလုံးပါတော့ဒီကောင်သတင်းတော့လည်းလုတ်တယ်အဲအဲဒီကောင်အလုတ်လုတ်ရင်းနဲ့ဒီကောင်ဖန်ခံနေရတယ်အဲဒါကျွန်တော်တို့ဒီကောင်ကိုသတိရတယ်ဒီကောင်ကိုပြန်လွတ်စေချင်တယ
်ဒါအပြင်ဒီမိုကရေစီကိုဥတီနေတဲ့မြန်မာနိုင်ငံအနေနဲ့အခုလိုသတင်းတောက်တွေကိုဆက်လက်ဖန်ဆီးမှုတွေရှိတာဟာတိုင်းပြည်ရဲ့ဂုံတိတ်ခါကိုလည်းထိခိုက်စေတယ်လို့ကိုတန့်စင်စိုးကပြောပါတယ်
ကျွန်တော်တို့ကဒီမိုကရေစီနိုင်ငံကိုကျွန်တော်တို့သွားနေကြခြင်းဖြစ်တယ်အဲ့လိုသွားနေကြတဲ့အချိန်မှာဒါမျိုးဖြစ်တယ်ဆိုတော့တိုင်းပြည်ရဲ့ဒီဒီမိုကရေစီအတွင်းကူးရောင်းရေးအတွက်လည်းမျက်နှာမရဘူးပေါ့ဗျာနော်အဲ့တော့ဘယ်သူတို့မှလည်းမကောင်းပါဘူးနော်သူ့လို့သူလုပ်တယ်လို့လည်းကျွန်တော်ယုံကြည်ပါတယ်အဲ့ဒီအတွက်ဘာမှဟိုစိုးရိမ်တရားမလိုဘဲနဲ့သူ့ပြန်လည်းလွှတ်ပေးတင်ပါ
အင်းစိန်တင်းထောင်ထဲမှာဖန်စီထင်းသိမ်းခံနေရတဲ့ကိုဝလုံးနဲ့ကိုကျော်စိုးဦးတို့ရဲ့အမှုကိုလာမယ့်ဗုဒ္ဓဟူးနေ့ဇွန်လ10ရက်နေ့မှာဒုတိယအကြိမ်ဖြစ်တဲ့အင်းစိန်တရားရုံးမှာရုံထုတ်ဆွစ်ဆေးဖို့ရှိပါတယ်။ဒီဇင်ဘာလ12ရက်နေ့ကတော့သူတို့နှစ်ဦးကိုမင်္ဂလာဒုံတရားရုံးမှာပထမအကြိမ်ရုံထုတ်ရမယ်ယူခဲ့ပါတယ်။ဒီဇင်ဘာလ12ရက်နေ့ညကရဲတပ်ဖွဲ့တွေနဲ့ချင်းဆူထားပြီးအသွားမှာပဲရခိုင်ပြည်နယ်ကတိုက်ပွဲတွေနဲ့ပတ်သက်တဲ့စာရွက်စာတမ်းတွေကိုလက်ဝဲတွေ့ရှိမှုနဲ့ရန်ကုန်မြို့ထောက်ကျက်နယ်မြေရဲစခန်းမှာသူတို့ကိုဖမ်းဆီးခဲ့ပြီး မြန်မာနိုင်ငံအစိုးရလျှို့ဝှက်ချက်များအဲဥပဒေပုံမှန်၃နဲ့ပုံမှန်၅ကိုချိုးဖောက်မှုနဲ့တရားစွဲဆိုခဲ့တာပါ။တရင်နောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှုတ်ဦးဖမ်းဆီးထိန်းသိမ်းခံခဲ့ရတာနဲ့ပတ်သက်ပြီးမြန်မာပြည်တွင်းသတင်းမီဒီယာတွေကကန့်ကွက်ကြသလိုမြန်မာနိုင်ငံလွှတ်တော်အဆောက်အုံတွေကို drone နဲ့ရိုက်ယူဖို့ပြင်ဆင်မှုနဲ့ဖမ်းဆီးခံခဲ့ရပြီးပြီးခဲ့တဲ့သတင်းပတ်ကြော်ကမှပြန်လည်လွတ်မြောက်လာခဲ့တဲ့မလေးရှားနိုင်ငံသူသတင်းတောက် Mok Chui Lin ကလည်းဖန်စီခံနေရစေ writer သတင်းတောက်နှုတ်ဦးအတွက်ဝိုင်းဝန်းဆုတောင်းပေးကြဖို့ကိုအားလုံးကိုတောင်းဆိုခဲ့ပါတယ်။ဒါအပြင်ဖန်စီခံထားရတဲ့ကိုဝလုံးနဲ့ကိုကျော်စိုးဦးတို့နှုတ်ဦးကိုမြန်မာအာဏာပိုင်တွေအနေနဲ့ပြန်လွတ်ပေးဖို့ကုလသမဂ္ဂအကြီးအကဲတာဝန်ရှိသူတွေအပါအဝင် American ပြည်ထောင်စုကနေဒါနဲ့ဥရောပသမဂ္ဂတွေကလည်းအတီးတီးတောင်းဆိုခဲ့ကြပါတယ်ရှင်။
ရှာဖောင်စူးစီးတင်ပြခဲ့တာပါရှင်အခုမြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်အလှည့်ကျလာပါပြီမြန်မာနိုင်ငံမှာလွှတ်တော်ဟာအစိုးရကိုတက်ညာနေရတဲ့ပုံစံဖြစ်နေတဲ့အကြောင်းဖွံ့ဖြိုးတိုးတက်မှုကော်မတီအဖွဲ့ဝင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာတက်တက်ခိုင်ကပြောပါရယ်ဘဏ်လုပ်ငန်းပိုင်းဆိုင်ရာပြုပြင်ပြောင်းလဲမှုအပါအဝင်အစိုးရရဲ့လွှတ်တော်တွင်ဆောင်ရွက်မှုအခြေအနေတွေကိုမဆုမြတ်မွန်ကတွေ့ဆုံမေးမြန်းထားပါရယ်ရှင်
ဒီတစ်ခါ VOA ကိုလို့အချိန်ပေးပြီးတော့အင်တာဗျူးဖြေတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။ကျွန်မလည်း VOA ကိုကျေးဇူးတင်ပါတယ်
။ဒေါက်တာခန်ရဒီဘန်များနဲ့ငွေရေးကြေးဆိုင်ရာဖွံ့ဖြိုးမှုကော်မတီရဲ့ကော်မတီဝင်တယောက်လည်းဖြစ်ပါတယ်။ဆိုတော့ပထမဆုံးမေးချင်တာကတော့ဒီမြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်ဖို့ပေါ့နော်။အထူးသဖြင့်တော့ဒီအသေးစားနဲ့အလတ်စားစီးပွားရေးတိုးတက်ဖို့အတွက်ကိုဒီဘန်လုပ်ငန်းတွေဘက်ကနေပြီးတော့ဘယ်လောက်ထိပံ့ပိုးကူညီမှုပေးနိုင်ပြီလို့ပြောလို့ရပါလဲရှင
်။ကျွန်မတို့ကတော့တဖြည်းဖြည်းစနေရပေါ့နော်။နော်အဓိကကတော့ကျမတို့ကော်မတီလုပ်ငန်းကိုကျမပြောရင်လေအဲကော်မတီဆိုတာကတော့ကျမလွှတ်တော်ကော်မတီဖြစ်တဲ့အတွက်နေဗန်များနဲ့ငွေရေးကြေးနဲ့ဆိုင်တဲ့ဥပဒေတွေကျမတို့ကြည့်ရတယ်ပေါ့အဲ့မှာဥပဒေ18ခုရှိပါတယ်ရှင်ခက်၄ခက်ကရှိတဲ့ဥပဒေ18ခုကိုကျမတို့အပြတ်မြန်လန်လန်ကြည့်တယ်ပေါ့နော်အဓိကကမ္ဘာပိုင်ရဲ့အကြံဉာဏ်ပေးချက်ပေါ့နော်အကြံဉာဏ်ပေးချက်အရဆိုလို့ရှိရင်ဒီနိုင်ငံတော်ပိုင်ဗန်တွေကပြုပြင်ပြောင်းလဲဖို့လိုနေပြီဒါပေမဲ့ဟို၄ခုရှိပါတယ်ရှင်နိုင်ငံတော်ပိုင်ဗန်ဒါပေမဲ့ဒီအရေးကြီးဆုံးနဲ့တော့တခုချင်းစီပဲပြောင်းလို့ရမယ်ဆိုတော့ပြောင်းတင်တယ်ပေါ့နော်အဲကြတော့အရေးကြီးဆုံးဖြစ်တဲ့ကျမတို့မြန်မာလေယာဖွံ့ဖြိုးရေးဘဏ်ဥပဒေကိုဟိုကြည့်နေကြတယ်ပေါ့နော်ကြည့်ပြီးဝန်ကြီးဌာနလည်းအသိဆွဲနေတယ်နောက်တစ်ခုက Micro Finance Law လည်းရှိတယ်ပေါ့နော်ဒီအသေးစားငွေချေးဥပဒေတွေရှိတယ်အဲဥပဒေတွေအရကျမတို့ကအခု Micro Finance Institution တွေပေါ်လာတယ်ရှင်ပေါ်လာတဲ့အခါကျတော့အဲပေါ်တဲ့အထဲမှာကျမတို့ဟိုပေါ့နော်နိုင်ငံတကာပေါ့ NGO လိုမျိုးလာတာလည်းရှိတယ်အဲပြီးလို့ရှင်ပြည်တွင်းကလုပ်ငန်းရှင်တွေလည်းပေါ်လာတယ်ပေါ့နော်အဲ့လိုပေါ်လာတဲ့အတွက်ကိုကျမတို့အသေးစားအလတ်စားလို့တောင်ပြောလို့မရအောင်ထင်တယ်နော်အသေးစားစီးပွားရေးလုပ်ငန်းတွေကိုချီးတာပေါ့နော်အရင်တော့ဗန်တွေကတော့စီးပွားရေးလုပ်ငန်းတွေကချီးလို့ရတယ်အပေါင်ပေးနိုင်ရင်ချီးလို့ရတယ်ဒါပေမဲ့ဒီအပေါင်မပေးနိုင်မဲနဲ့ဒီလိုအသေးစားလုပ်ငန်းတွေကလည်းအခုငွေချီးလို့ရသွားပြီဆိုဒါတိုးတက်မှုတစ်ခုတော့ဖြစ်တယ်ပေါ့နော်ဒါပေမဲ့ကျမတို့အများကြီးလုပ်ရအောင်ပါရှင့်
ခုနကဒီငွေချီးတဲ့အကြောင်းပြောလို့တစ်ဆက်တည်းမေးချင်တာကဒီဗမာနိုင်ငံမှာဒီစီးပွားရေးလှုပ်ရှင်တယ်ပေါ့အထူးသဖြင့်တော့ဒီစီးပွားရေးဆလှုပ်ရှင်တဲ့လူတွေအနေနဲ့ကငွေချီးဖို့ဗန်တွေကနေငွေချီးဖို့တိတ်ခတ်ခဲ့တဲ့အကြောင်းရင်းကတော့အပေါင်ပေးနိုင်တဲ့များသောအားဖြင့်ဒီအိမ်ချမ်းမြေတို့ပြရမယ်နောက်ပြီးတော့အတိုးနှုံးနေများတယ်ပြီးတော့တနည်းတွင်းမှာပြန်ဆက်ရမယ်ဆိုတာမျိုးဖြစ်တဲ့အခါကျတော့တကယ်တမ်းစီးပွားရေးဆလှုပ်တဲ့လူတွေအနေနဲ့ကဒီတနည်းတွင်းမှာဒီချင်းငွေကိုပြန်ပေးနိုင်အောင်လို့လဲပတ်ဖို့ဆိုတာအမြဲတမ်းခက်ခဲပါတယ်အဲ
့
တော့တို့ကဒီဗန်နာရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေဗန်နာရေးစနစ်ကိုပြောင်းလဲဖို့လိုတယ်ဆိုပြီးတော့လည်းတောင်းဆိုမှုတွေရှိတယ်ဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးတော့လွှတ်တော်ထဲမှာဘာတွေကြိုးပမ်းမှုတွေရှိပါလဲရှင်
ကျမတို့ကတော့အဓိကကျမတို့မြန်မာနိုင်ငံခုနပြောတာပေါ့နော်ကျမတို့မြန်မာနိုင်ငံကဟိုစိုက်ပျိုးရေးကိုအဓိကထားတဲ့နိုင်ငံဖြစ်တယ်ပေါ့နော်ဟို80ရာခိုင်နှုန်းလောက်ကကြီးလက်မှနေတယ်နော်စိုက်ပျိုးရေးမွေးမြူရေးလုပ်ကြတယ်ပေါ့နော်အဲ့ဒါကြောင့်မလို့ဒီမြန်မာလေယာဖွံ့ဖြိုးရေးဘဏ်ပေါ့နော်မြန်မာလေယာဖွံ့ဖြိုးရေးဘဏ်မှားနေတာလေးတွေရှိတယ်ပေါ့နော်အဲသူကဘယ်လိုဖြစ်လဲဆိုရင်အမှန်မှာတော့နိုင်ငံတော်ပိုင်ဘဏ်ဆိုလို့ရှိရင်ကျမတို့ကစီမံကိန်းနဲ့ဘဏ်နိုင်ရေးဝန်ကြီးဌာနကနေပြီးပြည်ထောင်စုအစိုးရကိုစားပေါ့နော်နိုင်ငံတော်ရဲ့ကိုစားဟိုဘဏ်ရဲ့ဟိုအုံနာပေါ့နော်ဒီပိုင်ရှင်လိုမျိုးသဘောသူကလောက်ရမှာပေါ့လောက်ရမဲ့အစားကိုဟိုအရင်အစိုးရအထိကိုကျမတို့ကဒီစိုက်ပျိုးရေးနဲ့မွေးမြူရေးစိုက်ပျိုးရေးဝန်ကြီးဌာနအောက်မှာပဲဆယ်မြောင်းဝန်ကြီးဌာနအောက်မှာပဲရှိပြီးတော့မှဒီဝန်ကြီးဌာနရဲ့ policy လုံးတွေပေါ့ဒီမူဝါဒအရချပေးတဲ့ချင်းငွေတွေကိုအမတော်ကြီးလိုမျိုးတွေကိုဟိုကျမတို့ကပေးနေတယ်ပေါ့နော်ပေးနေတဲ့အချိန်မှာလဲကျမတို့ကငွေအရင်းနှီးအကန့်အသတ်ရှိတယ်အကန့်အသတ်ရှိတဲ့အခါကျတော့ဟိုတူဦးဟိုလယ်သမားတူဦးကိုဆယ်ဧကပဲချီးပေးတယ်ဆယ်ဧကထက်ပိုတဲ့လူကလည်းဆယ်ဧကစာပဲရတယ်ပေါ့နော်စသဖြင့်အဲ့လိုမျိုးလေးတွေပြီးလို့ရှိရင်ရာသီအလိုက်ချီးတာဖြစ်တဲ့အခါကျတော့ เนาะและตองดูแลตะมาริอ่ะงวยหัวบ่ตีหนั่นป่อได้เฉยมาตรัวงวยโหเปลี่ยนซ่าတော့มั้ยဆိုတော့ခါကြတော့ตีหนั่นซี้မတက်ခင်มาย้อมထုတ်လိုက်ရတာမျိုးပေါ့เนาะအဲ့လိုမျိုးလေးနေတီတောင်းတူလဲသမားတွေအတွက်စိုက်ပျိုးရေးခန္ဓာကလူတွေအတွက်ကိုဒီဟัวပေါ့အကျိုးပြုတာနည်းတယ်ပေါ့အတိုးအပြည့်တော့နည်းတယ်ဒါပေမဲ့အကျိုးပြုတာနည်းတယ်ပေါ့เนาะခုကြတော့ဥပဒေတစ်ခုလုံးมาပြင်ရတာပါရှင်ပြင်ရတော့ကျမတို ဒီကိုကျွန်တော်တို့ကတော့ဒီအဖွဲ့ဝင်စာနေပေါ့နော်အဓိကကျတော့ကျွန်မတို့ကော်မတီကတော့လိုမျိုးပေါ့နော်နိုင်ငံတကာအဖွဲ့မျိုးရေးအေဂျင်စီတွေနဲ့လည်းပူးပေါင်းပြီးဆောင်ရွက်လို့ရတယ်နောက်2step လုံးနေလုပ်လို့ရတယ်လို့အဲ့လိုမျိုးတွေကျွန်တော်တို့စပြီးတော့မှလေဒီဥပဒေကစပြီးခွင့်ပြုပြီပေါ့ ပြီးလို့ရှိရင်ခုနပြောသလိုတနစ်ဆိုတဲ့ဟာစားဖို့လေတနစ်ဆိုတဲ့လုံးစားကိုဟိုကျမတို့ကဒီနှစ်စင်ချင်းငွေဆိုတာတနစ်ချင်းငွေပြီးလို့ရှိရင်နှစ်တိုးဆိုတာလင်းနှစ်ထိပေါ့နော်ပြီးလို့ရှိရင်နှစ်ရှည်ချင်းငွေဆိုတော့ဟိုဒီအနှစ်20လောက်ထိချီးတယ်ဆိုတော့ကျမတို့ကျွန်းစိုက်တာလိုမျိုးဝါစားပေါ့နော်အနှစ်20မှဟိုဒီငွေပေါ်မဲ့ကိစ္စတွေပေါ့နော်ကျွန်းစိုက်တာလိုမျိုးနောက်ဟိုရဘာလိုမျို satupin dari u saipole u pa pa doare bo mui mui dwele pa doare. So di saipu ine patelo mui mui ine patelo supply chain ni tuku longo ngui chi pe bo bambu pe nine halone bo.
အခုမြန်မာနိုင်ငံမှာစီးပွားရေးလုပ်နေတဲ့သူတွေတော်တော်များများနဲ့ပြောရင်လက်ရှိမြန်မာနိုင်ငံစီးပွားရေးကတက်နေတယ်လို့ပြောပါတယ်ဆိုတော့စီးပွားရေးပညာရှင်တယောက်တည်းဖြစ်တဲ့ဒေါက်တာသက်ခိုင်အနေနဲ့ပေါ့နော်ဒီတက်နေတဲ့စီးပွားရေးကနေရှေ့ကိုထိုးဖောက်ပြီးတော့သွားနိုင်ဖို့အတွက်ကအဓိကချက်ချင်းလုပ်ဖို့လိုအပ်နေတာဘာလို့ပြောနိုင်မှာလဲရှင့်ချက်ချင်းလုပ်တဲ့နာဘာလဲဆိုရင်ကျွန်တော်တို့ public procurement reform လုပ်တဲ့အချိန်မှာဒီ public procurement reform လူတစ်ကလည်းမတက်သေးဘူးလူဟောင်းကိုလည်းမတုံးဘူးဆိုတော့အခြေအနေမျိုးမှာအခုကျမတို့ကရောက်နေရပါတော့ရောက်နေရခါကျတော့ကျမတို့ကဒီခုတိုင်လူကြီးကပြောင်းသွားပြီเนาะတိုင်လူကြီးပြောင်းပြီးတော့တိုင်လူကြီးကနေစီးနဲ့ကန်းနဲ့ချက်ချက်မမကစားရင်ခုနလေ့ကျင့်ပြီးသားအကစားသမားတွေကစီးကန်းနဲ့ပြောင်းပြီးကစားလိုက်လို့ရှင်ဒါတွေကတိုင်းပြည်အတွက်တိတ်ကိုအကျိုးရှိတဲ့စီးပွားရေးအင်အားစုတွေဖြစ်မှာပေါ့เนาะအဲ့ဒါ
ethical conduct နဲ့ပေါ့နော်တေချာလုတ်ပြီးလို့ရှိရင်တေချာလုတ်ပြီးလို့ရှိရင်ဟိုပုဂ္ဂလိကခန္ဓာလည်းဖွံ့ဖြိုးတိုးတက်တယ်အလုတ်ကန်ခွင့်လန်းလည်းရှိတယ်ပြီးနိုင်ငံမှာအစိုးရကနေပြီးတော့မှပြည်သူကိုဖြည့်ဆည်းပေးရမယ်ဒီ infrastructure တွေလည်းတိုးတက်တယ်အဲ့လိုမျိုးလုပ်ရမယ်အခြေအနေလို့ကျွန်မထင်တယ်ရှင
့်အဲ့တော့အဲ့လိုကိုခုနဟိုအကြံပြုခဲ့တဲ့လိုမျိုးဖြစ်ဖို့တကယ်လက်တွေ့ဖြစ်ဖို့အတွက်ကကြတော့ဘယ်လိုအခက်အခဲတွေရှိနေလဲအဲ့လိုလက်တွေ့တကယ်အကောင့်ထဲပေါ်လာဖို့အတွက်ပေါ့ဘယ်လောက်ထိအချိန်ပေးရမယ်လို့ထင်ပါလဲ
ဆိုတော့ကျမကတော့ကျမတို့ကတော့လွတ်တော်မှာပြောရတာအကန့်အသတ်နဲ့ပြောရတာရှင်ကျမတို့ကလွတ်တော်ဆိုတာပြောပဲပြောရတာလေနောက်ပြောပဲပြောရတာကျမတို့ကိုယ်တိုင်ထလို့လို့မရဘူးဆိုတဲ့ခါကျတော့နောက်ပြောတာတောင်မှအချိန်အကန့်အသတ်နဲ့ပြောရတော့တခါလေကိုပြောချင်တာကိုအချိန်နည်းနည်းအတွင်းမှာပြောရတာပေါ့နော်အဲကျတော့ဘာလဲဆိုလို့ရှင်ဒီအစိုးရအနေနဲ့လွတ်တော်ကအတန်ကိုဘလောက်လေးလေးနက်နက်နားထောင်လဲပေါ့မို့တည်အဲပြီးလို့ရှိရင်နားထောင်ပြီးတော့ပြီးလို့တကယ်လက်သင့်ခံနေဆိုလို့ရှိရင်လည်းဒီ account ထဲပေါ်ဖို့လို့အတွက်ဘလောက်ဟိုစိတ်အားထက်သန်လဲပေါ့နော်ဒါဘလောက်လက်သင့်ခံလဲပေါ့နော်အဲ့ဒါပေါ်လဲမူတည်တယ်တကယ် account ထဲပေါ်တာတော့အဆိုးရဖြစ်တယ်ပေါ့နော
်ဆိုဒေါ်သက်ခါရဲ့ဒီအတွေ့အကြုံရဆိုလို့ရှိရင်အခုလိုမျိုးလွတ်တော်မှာခုနလိုအကြံပြုဆွေးနွေးချက်တွေကိုအဆိုးရဘက်ကဘလောက်ထိအလေးနဲ့ထားပြီးတော့တုံ့ပြန်ခဲ့တာတွေ့ရလဲရှင
့်လက်တလောတော့ကျွန်မမြင်တာတော့ကျွန်မတို့လွတ်တော်မှာလွတ်တော်ကတော့ဟိုဝန်ကြီးဌာနရဲ့အလိုလိုက်နေရတဲ့သဘောရှိတယ်ဆိုလို့ရှိရင်ဝန်ကြီးဌာနတွေကမလုပ်ပေးနိုင်သေးရင်လွှတ်တော်ကလည်းနည်းနည်းစိတ်လျှော့ထားရတယ်ပေါ့နော်အဲ့လိုမျိုးသဘောတော့ဖြစ်နေတယ်ဆိုတော့ဟိုဒီမိုကရေစီအသက်ဝင်မှုကတော့အဲ့လိုတော့ဖြစ်နေတယ်တကယ်ဖြစ်တဲ့နာကိုလွှတ်တော်ကအတင်းဖိပြီးတောင်းလို့ရတဲ့အချိန်မဟုတ်သေးဘူးဘာလို့ဆိုအစိုးရကိုပြန်ညှာနေရတဲ့သဘောပေါ့နော်အဲ့လိုမျိုးအချိန်လေးတော့ဖြစ်နေရှင်ဒါဘာပဲပြောပြောပြောတာနဲ့တကယ်အကောင့်ထဲပေါ်တာဆိုအကောင့်ထဲပေါ်တာအများတန်းပိုခက်တာပဲလေဆိုတော့ကျမတို့ကတော့ပြောကြတဲ့လူတွေပေါ့နော်ကျမတို့ပြောကြတဲ့လူတွေဆိုတော့အဲ့လိုမျိုးသဘောတော့ရှိတယ်နည်းနည်းလွှတ်တော်ကနေလွတ်တော်ကနေပြီးတော့မှအစိုးရညှာနေတဲ့ ကာလလို့ကျွန်မယူဆတယ်ယူဆဒါပေမဲ့စိုးရင်ချက်ကပါလဲဆိုရင်ဒါအတိုင်းတာအချိန်တိုင်းတာတစ်ခုပဲဖြစ်တဲ့နဲ့ဘာဖြစ်လို့ဆိုအစိုးရတကယ်ပြောင်းသွားတာကိုတကယ်ပြောင်းသွားတော့လူသစ်တန်းတက်လာတဲ့အချိန်မှာသူတို့အချိန်ပေးရတာပေါ့နော်ဒါပေမဲ့ဟိုရေရှည်မှာအဲ့လိုဖြစ်သွားရင်တော့ဒီဒီဒီဒီမိုကရေစီအသက်ဝင်မှု
ရောက်နေသွားပြီလို့ရှင်ဒီရဘတ်စတမ့်ပါလီမန်ပေါ့နော်အဲ့လိုကြီးဖြစ်သွားမှလည်းကျမတို့ကစိုးရိမ်နေရှင်အဲ့တော့အဲ့လိုမျိုးမဖြစ်အောင်လွတ်တော်ကိုယ်စားလှယ်ဘက်ကပို့ပြီးတော့အားထုတ်ပြီးတော့တိုက်တိုက်တွန်းတွန်းနဲ့လှုပ်ဖို့တင့်တယ်လို့ပြောနိုင်ပါလားဟုတ်ပါဟုတ်ပါတယ်ရှင်ကျမတို့ကတော့ဒါကိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟို
evidence ne bor no tat ti taka ya thauk tha ne ta ke ho di di statistics di figure di da ma mho mye pye ma ta ke phit ni da ri u lo jama ro ga ro pi tu ye atan bor no jama ro ho pyo bo lu de she
naw ta khu ga le di hlut daw ga le di nld asoya ko sa le di a mya su phit de hlut daw phit de naw ro asoya ga le nld asoya phit ni ye kha ja ro di asoya ne patat bi ta khu khu a hlut daw ko sa le ya thauk pya chin ne so yo hlut daw re ma pomwe lin lin a lo swe nwe thauk pya kwe a che ni yo shi la she
a lo a che ni ro shi de da ba me party ya chai chin ma chai chin no shi nai na bo no so lo shin jama ro upari ya ro hlut daw ga ro upari ne a nyi le pat ni da be da ba me party twin ma ro party twin ma ro ဟိုဒီကိုအစိုးရကိုပြောလို့မကြိုက်ဘူးဆိုတာလည်းဖြင့်ဖြစ်နိုင်တာပေါ့เนาะအဲ့ဒါကလည်းဖြစ်နိုင်တယ်ဆိုတော့ကျမတို့ကလွတ်တော်ဟိုတကယ်တမ်းဆိုရင်တော့ဖြစ်တဲ့နာတော့လေကျမတို့ကဒီပါတီကဘယ်ပါတီကပဲလာလာပေါ့เนาะအဲပါတီကလာကြတယ်ပါတီတစ်ခုမဟုတ်တစ်ခုကလာကြမယ်ဒါပေမဲ့ပြည်သူကရွေးကောက်တင်မြောက်ပြီးပြည်သူကိုယ်စားလှည့်ဖြစ်ပြီဆိုတဲ့အချိန်မှာပြည်သူကိုကိုစားပြုတဲ့အတောင် PPP ခွင့်ပြုတဲ့နယ်ပေါ့နော်အဲ့ဒါကိုကျွန်မဘာလို့ခေါ်ပြောမလဲဆိုလွိုင်းယယ် opposition ပေါ့နော်လွိုင်းယယ် opposition ဆိုကုတ်ပါတီရတက်တက်အစိုးရပဲဒါပေမဲ့ဒီအစိုးရလမ်းကြောင်းကြီးမပြောင်းသွားပြီးလမ်းကြောင်းကြီးလမ်းကြောင်းမှားသွားတာမျိုးမဖြစ်အောင်ကျွန်မတို့ကဘေးရန်နေဝိုင်းပြီးထိန်းချောင်းကြမ်းမှတ်တယ်လို့ပေါ့နော် ဒီလွိုင်းယယ် opposition ဆိုတော့ဒါတော့လက်ခံတဲ့နယ်ပေါ့နော်ဒါပေမဲ့တော့ကျမတို့ကဒီမိုကရေစီရေချိန်လဲနှိမ်သေးတယ်เนาะတက်တန်းလဲနှုတ်သေးတဲ့အခါကျတော့ဒါမျိုးလေးတွေကတော့ရှိတယ်ရှင်ကြိုက်ချင်းမကြိုက်ချင်းပေါ့အဲ့ဒါကြောင့်မလို့ကျမတို့ကတခါလေးပြောတယ်ဟိုကြိုက်ချင်းမကြိုက်ချင်းနဲ့မှန်ရင်းမှားခြင်းမတူဘူးပေါ့နော်မတူဘူးကွက်တိမတူဘူးတူတဲ့အခါကျတော့ဒီမှန်မိမဲ့ကြိုက်ချင်မှလဲကြိုက်မှာဟိုဒါပေမ တိုင်းပြည်အတွက်ကိုလုပ်နေတဲ့သူတွေပဲဖြစ်တဲ့အခါကျတော့တိုင်းပြည်အတွက်ကိုပဲအဲဒီဥစားပေးပြီးကြီးစစ်မဲ့ထင်ပါတယ်အဲ့ဒါကြောင့်မို့တစ္ဆာရှိတယ်လို့ပြောရင်လည်းလေဘာအောင်တစ္ဆာရှိရမှာလဲပေါ့နော်ဆိုလို့ရှိရင်ကျမတို့ပါတီမှာတော့တစ္ဆာရှိတယ်ဆိုတဲ့စကားကိုသိပြီးတော့မှတုံးတာကျမဘာအောင်တစ္ဆာရှိရမှာလဲဆိုပြည်တိုင်းပြည်နဲ့လူမျိုးပဲတစ္ဆာရှိရမှာ ကျမတို့တော့နောက်ဆုံးကြတော့နောက်ဒီပါတီကိုယ်တိုင်ကလည်းတိုင်းပြည်နဲ့လူမျိုးအတွက်ပဲလုပ်ရမှာအဲ့ဒါကျမတို့ကတော့အမြင်ရှင်းရမှာပေါ့နော်ကိုယ်စားလှယ်တယောက်ချင်းစီကကိုဆုံးဖြတ်ပြီးဝင်လာပြီးဝင်လာပြီးလို့ရှိရင်တစ္ဆာရှိတယ်ဆိုတာကိုကိုကိုယ်လည်းတစ္ဆာရှိရမှာကိုဘာကြောင့်ဝင်တာလဲနောက်တိုင်းပြည်နဲ့လူမျိုးအတွက်အလုပ်လုပ်ချင်လို့ဝင်တာဆိုလို့ရှိရင်နောက်နောက်ဆုံးတစ္ဆာရှိ
ော်ကိုယ်စားလှယ်တယောက်ပေါ့လေဆိုတော့အဲ့လိုမျိုးလွှတ်တော်ကိုယ်စားလှယ်ရောလွှတ်တော်ရဲ့ပါအများကြီးရှိရလားရှင
်အခုကတော့ဒီလိုပေါ့နော်ဟိုကျမကတော့တော်တော်ပြောတဲ့အထက်မှာပါတာပေါ့နော်တော်တော်များများတော့မပြောကြဘူးလို့ကျမမြင်တယ်ဒါပေမဲ့သူတို့ကမပြောပေမဲ့ဟိုမသိဘူးလားဆိုတော့သိတော့သိနေတယ်သိတဲ့လူတွေလည်းအများကြီးရှိပါတယ်ရှင်ဒါပေမဲ့မပြောကြသေးဘူးပေါ့နော
်ဆိုမေးစင်တာတော့အလောက်ပါပဲအလ
ောက
်ဖြေးပေးတာလည်းအများကြီးကျေးဇူးတင်ပါတယ်ရှင်
ဒီသူလွတ်တော်ကိုယ်စားလှယ်ဖွံ့ဖြိုးတိုးတက်မှုကော်မတီအဖွဲ့ဝင်ဒေါက်တာသက်ခိုင်ကိုမဆုမြတ်မွန်ကတွေ့ဆုံမေးမြန်းထားတာဖြစ်ပါရဲ့ရှင်။ဒုတိယပိုင်းထုတ်လွှင့်မဲ့နာယီဝက်ဆာအစီအစဉ်မှာတော့လှိုင်းဒိုမီတာ32 40 48ပြင်လှိုင်းလက်မီတာ190တို့ကနေပြီးတော့လဲတိုက်ရိုက်ဖမ်းယူနာဆင်နိုင်ပါရဲ့ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်ပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တန်ကတနင်းလာနေမနက်ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ32 40နဲ့ 48 လိုင်းလိုက်မီတာ190တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmis News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်အခုဒုတိယပိုင်းအစီအစဉ်တွေနဲ့အရင်ဆုံးယေရှုခရစ်တော်ရဲ့ဂုဘိမှန်သက်တမ်းတွက်ချက်လို့ရပြီဆိုတဲ့သတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးဖို့ရှိပြီးမြန်မာပြည်ကပေးစာကန်တာနဲ့အတူဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်မှာတော့
ကုန်စည်နှုန်းကိုကျကျင်နေဆိုရင်ဟင်းကိုတမဲပဲစားဟင်းတမဲကုန်စည်နှုန်းကိုကျကျင်နေဆိုရင်ဟင်းကိုတမဲပဲစား
ဟင်းတမဲကုန်စည်နှုန်းကြီးမြင့်တာအစိုးရနဲ့မဆိုင်ဘူးလားဆိုတဲ့ခေါင်းစဉ်နဲ့ဒီသတင်းပတ်ဆွေးနွေးထားတာကိုနားဆင်နိုင်ကြပါရစေအခုအရင်ဆုံးတော့ယေရှုခရစ်ရဲ့ဂုဘိမှန်အကြောင်းကိုကြည်ကြရအောင်ပါအမျိုးသားမတူတဲ့ခရိယန်ဘာသာဝင်အလုံးဟာယေရှုခရစ်တော် Jesus မွေးဖွားလာတဲ့အထိတ်မှတ်ပွဲတွေကိုလက်နဲ့ချီပြီးကျင်းပကြသလိုယေရှုခရစ်တော်ရှင်သန်မွေးဖွားလာတာသူကျင်းလဲလှုပ်ရှားတဲ့ဘဝသူ့ရဲ့သေဆုံးမှုတွေနဲ့ပတ်သက်ပြီးကမ္ဘာတစ်ဝှမ်းကမှန်းဆပြောကြားနေကြမှာဖြစ်တဲ့အပြင်နှစ်ပေါင်းထောင်နဲ့ချီပြီးရှင်သန်နေတဲ့ဖခင်သခင်ရဲ့ဂုဏ်ကျေးဇူးတော်တွေအတွက်ပါမိခွန်းတွေလည်းထုတ်နေကြမှာဖြစ်ပါတယ်။ဒါပေမဲ့ယေရှုခရစ်တော်မြေကမ္ဘာမှာရှင်သန်မယ်လို့ယုံကြည်ရတဲ့အချိန်ကိုသိရဖို့သူရဲ့ဂူးလို့သတ်မှတ်ထားတဲ့နေရာရဲ့တက်တန်းကိုတော့တွက်ချက်နိုင်ပြီဖြစ်ပါတယ် VOA သတင်းတောက် Kevin Enos ရဲ့သတင်းလွှာကိုဒေါခင်မျိုးသက်ကပြောပြပေးမှာပါရှင
်ဂျေရုရှလင်မြို့ဟောင်းမှာရှိတဲ့ Jesus ရဲ့ဂူးတီထားရာဖခင်ကျောင်းဟာခရစ်ယာန်တွေအတွက်ဘာသာရေးဆိုင်ရာအထွတ်မြတ်ဆုံးနေရာတစ်နေရာဖြစ်ပါတယ်ဒီနေရာဟာယေရှုခရစ်ဂျေရုရှလင်မြို့ဟောင်းမှာရှိတဲ့ Jesus ရဲ့ဂူးတီထားရာဖခင်ကျောင်းဟာခရစ်ယာန်တွေအတွက်ဘာသာရေးဆိုင်ရာအထွတ်မြတ်ဆုံးနေရာတစ်နေရာဖြစ်ပါတယ်ဒီနေရာဟာယေရှုခရစ်ဂျေရုရှလင်မြို့ဟောင်းမှာရှိတဲ့ Jesus ရဲ့ဂူတီထားရာဖခင်ကျောင်းဟာခရစ်ယာန်တွေအတွက်ဘာသာရေးဆိုင်ရာအထွတ်မြတ်ဆုံးနေရာတစ်နေရာဖြစ်ပါတယ်ဒီနေရာဟာယေရှုခရစ်ဂျေရုရှလင်မြို့ဟောင်းမှာရှိတဲ့ Jesus ရဲ့ဂူတီထားရာဖခင်ကျောင်းဟာခရစ်ယာန်တွေအတွက်ဘာသာရေးဆိုင်ရာအထွတ်မြတ်ဆုံးနေရာတစ်နေရာဖြစ်ပါတယ်ဒီနေရာဟာယေရှုခရစ်ဂျေရုရှလင်မြို့ဟောင်းမှာရှိတဲ့ Jesus ရဲ့ဂူတီထားရာဖခင်ကျောင်းဟာခရစ်ယာန်တွေအတွက်ဘာသာရေးဆိုင်ရာအထွတ်မြတ်ဆုံးနေရာတစ်နေရာဖြစ်ပါတယ်။ဒီနေရာဟာယေရှုခရစ်ဂျေရုရှလင်မြို့ဟောင်းမှာရှိတဲ့ Jesus ရဲ့ဂူတီထားရာဖခင်ကျောင်းဟာခရစ်ယာန်တွေအတွက်ဘာသာရေးဆိုင်ရာအထွတ်မြတ်ဆုံးနေရာတစ်နေရာဖြစ်ပါတယ်။ဒီနေရာဟာယေရှုခရစ်ဂျေရုရှလင်မြို့ဟောင်းမှာရှိတဲ့ Jesus ရဲ့ဂူတီထားရာဖခင်ကျောင်းဟာခရစ်ယာန်တွေအတွက်ဘာသာရေးဆိုင်ရာအထွတ်မြတ်ဆုံးနေရာတစ်နေရာဖြစ်ပါတယ်ဒီနေရာဟာယေရှုခရစ်ဂျေရုရှလင်မြို့ဟောင်းမှာရှိတဲ့ Jesus ရဲ့ဂူတီထားရာဖခင်ကျောင်းဟာခရစ်ယာန်တွေအတွက်ဘာသာရေးဆိုင်ရာအထွတ်မြတ်ဆုံးနေရာတစ်နေရာဖြစ်ပါတယ်ဒီနေရာဟာယေရှုခရစ်ဂျေရုရှလင်မြို့ဟောင်းမှာရှိတဲ့ Jesus ရဲ့ဂူတီထားရာဖခင်ကျောင်းဟာခရစ်ယာန်တွေအတွက်ဘာသာရေးဆိုင်ရာအထွတ်မြတ်ဆုံးနေရာတစ်နေရာဖြစ်ပါတယ်ဒီနေရာဟာယေရှုခရစ်
ခွင့်လပါရှင်ကျမတို့ဒီစပိုင်းဆိုင်ရာချုပ်ရင်းချက်ကြောင့်အတန်ဖိုင်ရာထုတ်လွှင့်လို့မရပဲဖြစ်နေပါတယ်ဒါကြောင့်ကျမဒီသတင်းဆောင်ပါလေးကိုအကြံဉာဏ်အဖြစ်ကျမပဲဖတ်ပြပေးပါမယ်ရှင်ဂျေရုရှလင်မြို့ဟောင်းမှာရှိတဲ့ဘုရားသခင်ရဲ့ဂူတီထားတဲ့ဘုရားကျောင်းကခရစ်ယာန်ဘာသာဝင်တွေအတွက်ဘာသာရေးဆိုင်ရာအထွတ်မြတ်ဆုံးနေရာတစ်ခုဖြစ်နေပါတယ်ဒီနေရာဟာခရစ်တော်ယေရှုရှင်သန်ထမြောက်မသွားခင်ကြံရစ်တဲ့ရုပ်အလောင်းကိုမျက်နှာခဲ့တဲ့နေရာလို့ခရစ်ယာန်ဘာသာဝင်တွေကယုံကြည်ကြပါတယ်။နှစ်ပေါင်း1800လောက်ကပြန်ပြီးတော့တည်ဆောက်ခဲ့တဲ့ဒီကျောင်းဆောင်ထဲမှာယေရှုခရစ်ကိုမြှုပ်နှံထားတဲ့ကူရှိပါတယ်။ကိုလကျော်ကြအောင်ပြန်လည်မွမ်းမံထားတဲ့စီမံကိန်းတွေအတွင်မှာဒီကျောင်းဆောင်ရဲ့တည်တံ့ကိုသုတေသနပညာရှင်တွေကတွက်ဆနိုင်ခဲ့ကြပါတယ်။အခောင်းကိုဖုံးထားတဲ့ရုပ်ထွင်းကြောက်ပြားကိုတက်တန်းတွက်ခဲ့တာလို့အေသင်နီးပညာတက္ကသိုလ်ကအန်တိုနီယိုမာရိုပိုလိုကနေပြီးတော့ပြောပါတယ်သူကခရစ်ယေရှုရဲ့ဒီအလောင်းထည့်ထားတဲ့ဂူအောက်ခြေနဲ့ဆက်နေတဲ့ကြောက်ပြားကိုတက်တန်းတွက်ကြည့်တဲ့အခါမှာအေဂရစ်ကွန်စတန်တိုင်းခေတ်ကဖြစ်နိုင်မယ်လို့ပြောပါတယ်အေဂရစ် ဒီကွန်စတန်တိုင်းဆိုတာကတော့ခရစ်တော်မွေးဖွားပြီးတော့နှစ်ပေါင်း300လောက်မှာအရှိရောမကိုအုပ်ချုပ်ခဲ့တဲ့သူပါ။ရာဇဝင်ထဲမှာတော့ကွန်စတန်တိုင်းဟာခရစ်တော်ရဲ့ဂူကိုတွေ့ခဲ့သူဖြစ်ပြီးသူကထုံးကြောက်ပြားနဲ့အမှတ်အသားလုပ်ခဲ့တာဖြစ်ပါတယ်။ဒီဖျားเจ้าဟာဂူကိုငုံပြီးတော့တိဆောက်ထားခဲ့တာဖြစ်ပါတယ်။ဒါပေမဲ့1009ခုနှစ်မှာလုံးဝဖျက်ဆီးခံရတာအပါအဝင်ဒီเจ้าဆောင်ဟာအဖြစ်မျိုးစုံကိုလည်းကြုံကြိုက်ခဲ့ရတာပါ။အဲရီခက်ကအဆောက်အဦလို့သူကလုံးဝမျှော်လင့်မထားဘူးလို့ဒီသိပ္ပံပညာရှင်ကပြောပါတယ်။ပြီးတော့ဒါကိုခရုစိတ်စစ်ပွဲကာလ17ရာစုကတည်ထားဒါလို့လည်းဒီသုတေသနပညာရှင်တွေကယုံကြည်ထားကြပါတယ်။ယေရှုခရစ်ရှိကလေးကဒီရှိနေတဲ့ဂူးဆိုတဲ့တမိုင်းကတော့မှန်နေတယ်ဆိုတာကိုတက်တည်ပြနိုင်ခဲ့ပါတယ်ဒါပေမဲ့သခင်ယေရှုရဲ့ရုပ်အလောင်းအဲ့ဒီထဲမှာတကယ်ပဲရှိခဲ့သလားဆိုတာမျိုးပို့ပြီးတော့ကြီးကျယ်တဲ့မေးခွန်းတွေပေါ်ထွက်လာနေသလိုဒါကလည်းယုံကြည်မှုတစ်ခုအနေနဲ့ဆက်ပြီးတော့ရှိနေဖို့များပါလေရှင်ဒါကတော့ယေရှုခရစ်ရဲ့ဂူဘိမှန်သက်တမ်းကိုတွက်ချက်လို့ရနေပြီဆိုတဲ့အကြောင်းဖြစ်ပါတယ်ရှားဖောင်ရေခုနကဒီနိုင်ငံတကာသတင်းလေးတွေကိုတစ်ချက်လောက်ပြန်ပြီးတော့ပြောပြပေးပါအောင်လားရှင်
ဟုတ်ကဲ့ပါရှင်။အီရန်နိုင်ငံမှာဒီလူသေဆုံးမှုတွေရှိခဲ့တဲ့ဆန္ဒပြမှုအစီအခင်စာတင်ပြချက်တွေကိုကြားနာဖို့ဆန္ဒပြပွဲတွေဖြစ်ပေါ်စေခဲ့တဲ့စီးပွားရေးအခြေအနေတွေကိုပြန်လည်သုံးသပ်ဖို့အတွက်မိနစ်တနည်းငယ်တုန်းကအီရန်လွှတ်တော်မှတကပိတ်ဆွေးနွေးပွဲပြုလုပ်ခဲ့ပါတယ်။လူပေါင်း22ဦးသေဆုံးခဲ့ရတဲ့ဆန္ဒပြမှုတွေနိုင်ငံတော်ဝန်ဖြစ်ပွားခဲ့တဲ့အကြောင်းရင်းနဲ့ပတ်သက်ပြီးပြည်ထရေးဝန်ကြီးအဒိုရာမနီဗာလီထောက်လှမ်းရေးဝန်ကြီးမမွတ်အလာဗီနဲ့အမျိုးသားလူမျိုးရေးကောင်စီအတွင်းရင်းမှူးအာလီရှန်ခါနီတို့ကိုဥပဒေပြုလွှတ်တော်အမတ်တွေမြင်းမြန်ခဲ့ကြတာပါနှစ်တကူအချိန်ခါမှာတည်နှက်ပတ်ကြာဖြစ်ပွားခဲ့တဲ့ဆန္ဒပြမှုတွင်လူပေါင်း1000ကျော်ဖမ်းဆီးခံခဲ့ရပေမဲ့အာမခန်နဲ့ပြန်လွှတ်ပေးခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်ဒါပေမဲ့ဆန္ဒပြမှုဖြစ်ပွားအောင်အထူးကလုံဆော်ခဲ့သူတွေလို့ထင်ရတဲ့သူတွေကိုတော့တရားစီရင်ရေးလက်ထက်ကိုအာဏန်ထားတယ်လို့ထေရန်မြို့အစိုးရရှိနေအဘာဂျာဗာရီဒေါ်လာထာဘာဒီကပြောဆိုပြီးသူတို့ကိုအလင်းနဲ့အရေးယူသွားမယ်လို့လည်းဆိုပါရယ်လွှတ်တော်အဖွဲ့ဝင်မိုဟာမက်ဇီရာခါချိုဝီကတော့ဖန်စီထိမ့်သိမ်းခံထားရတဲ့သူတွေအများစုဟာအလုပ်လက်မဲ့တွေဖြစ်ကြတဲ့အကြောင်းတက္ကသိုလ်ဘွဲ့ရတွေမဟုတ်တဲ့အကြောင်းပြောပါရယ်လွှတ်တော်စီဝေးတွင်လူတွေရဲ့အနေထားစီးပွားရေးအခြေအနေနဲ့အလုပ်လက်မဲ့ဆိုင်ရာတွေကိုအဓိကဆွေးနွေးကြတာဖြစ်တယ်လို့ဆိုပါရယ်ဒါမဲ့လည်းမစ္စတာခါချိုဝီနဲ့တခြားသူတွေဟာဆန္ဒပြမှုနဲ့ပတ်သက်ပြီးနိုင်ငံခြားအစိုးရတွေဖြစ်ကြတဲ့ American Saudi Arabia နဲ့ Israel တို့ကိုအပြစ်ပေးခဲ့ကြပါတယ်။စီးပွားရေးအခြေအနေကိုအသုံးချပြီးတော့တိုင်းပြည်ကိုဝင်ရောက်ဖို့စ조사ကြတဲ့ရန်သူတွေဖြစ်တယ်လို့လည်း Mr. Khachowi က ICAN သတင်းဌာနကိုပြောကြားခဲ့ပါတယ်။တဘုံတွင်လက်ထဲကျရောက်နေတဲ့ Syria နိုင်ငံ Idlib မြို့မှာကားဘုံးတစ်လုံးပေါက်ကွဲမှုဖြစ်ပွားခဲ့ပြီးအရသားတွေအပါအဝင်အနည်းဆုံးလူ23ဦးသေဆုံးသွားခဲ့တယ်လို့အကြက်ခဆောင်ကြည့်နေသူတဦးကတင်းငွေနဲ့မှပြောဆိုလိုက်ပါတယ်။အီတလီခရိုင်ရဲ့မြို့တော်အီတလီမှာဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုနဲ့ပတ်သက်ပြီးလောလောဆယ်ပဲအဖွဲ့အစည်းကမှသူတို့ရဲ့လက်ချက်ဖြစ်ကြောင်းထုတ်ဖော်တင်ညာဒါမျိုးတော့မရှိသေးပါဘူးမခွန်ညွန်ရေ
ဟုတ်ကဲ့ကောင်းပါပြီရှင်ကျမတို့ဒီစပိုင်းဆိုင်ရာချိုးယွင်းချက်များပြန်ပြီးတော့ကောင်းလာမလားလို့ဟိုစမ်းပြီးတော့ဖွင့်ကြည့်ပေးပါဦးမယ်အခုတော့မတ်အီတန်တော်ကျော်စီစဉ်ထုတ်လွှင့်ပေးတဲ့တတ်တရားသတင်းလွှာကိုနားဆင်ကြည့်ကြရအောင်ပါရှင်စိတ်မကောင်းပါဘူးရှင်ကျမတို့ရဲ့စပိုင်းဆိုင်ရာချုံရင်ချက်ကအခုထိအောင်ပြန်ပြီးတော့ပြင်ဆင်လို့မရနိုင်သေးပဲဖြစ်နေပါတယ်ကျမတို့ VOA American အတန်ကမနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညတို့ကနေပြီးတော့မနက်ခင်းတိုင်းထုတ်လွှင့်ပေးပါတယ်ရှင်မနက်တပိုင်းထုတ်လွှင့်ချက်ပြန်လည်ထုတ်လွှင့်ချက်ကိုတော့လှိုင်းလမီတာ190 kHz 1595ကနေပြီးတော့လည်းဖမ်းယူနားဆင်နိုင်ပါလိမ့်ရှင်။ကဲကိုဇော်ဝင်းလိုင်းတို့ဒီသတင်းလွှာလေးတွေကိုကျမတို့ဒီတိုင်းပဲဖတ်ပြပေးကြရအောင်ပါရှင်။မလောလောဆယ်မှာတော့ကိုဇော်ဝင်းလိုင်းဘယ်သတင်းကိုများဖတ်ပေးမလဲရှင်။အခုလောလောဆယ်ဒီစိတ်ပိုင်းဆိုင်ရာအရာခန်းစားလွယ်တဲ့ဒီကနေ့ခေတ်ဆက်ကျော်သက်တွေဟာလူမှုကွန်ရက်တွေကြောင့်စိတ်ဖိစီးမှုတွေတိုးလာနေတဲ့အကြောင်းကိုကျွန်မပြောပြပေးပါမယ်။ကိုယ့်ရဲ့လူမှုကွန်ရက်တွေပေါ်မှာတင်ထားတဲ့စာတွေ၊ဓာတ်ပုံတွေကိုကြိုက်နှစ်သက်တဲ့အကြောင်းပြတဲ့ like ဆိုတဲ့လက်မှတ်ပုံလေးတွေများများရမှစိတ်ကျေနပ်ကြသလို like တွေမရလဲစိတ်ဆင်းရဲနေတတ်ကြပါတယ်။ဒီအကြောင်းတွေပြည့်စုံထားတဲ့ life in like ဆိုတဲ့ အစီရင်ခံစာတစ်စောင်ကိုဗြိတိန်နိုင်ငံက Children's Commissioner for England အဖွဲ့ကထုတ်ပြန်လိုက်ပါတယ်။လူမှုကွန်ရက်ပေါ်ကစိန်ခေါ်ချက်တွေကိုရင်ဆိုင်ရဖို့စဲကျော်သက်တွေအဆင်သင့်မဖြစ်ကြသေးဘူးဆိုပြီးအစီရင်ခံစာထဲမှာမိဘတွေကိုအသိပေးထားသလိုအွန်လိုင်းတက်ချင်းဖြင့်ဖြစ်လာမဲ့အကျိုးဆက်တွေအတွက်ကလေးတွေကိုပြင်ဆင်ပေးထားဖို့လည်းတိုက်တွန်းထားပါတယ်။ဒီအကြောင်းအပြည့်အစုံကိုကိုစော်ဝင်းလှိုင်ကပြောပြပေးပါမယ်ရှင
်။ဟုတ်ကဲ့မခွန်ကြီးလူမှုကွန်ရက်ဆံမျက်နှာတွေကြောင့်ကလေးတွေရဲ့စိတ်ကိုထိခိုက်စေမယ့်အကြောင်းသတိပေးထားတဲ့အစီရင်ခံစာသစ်တစ်ခုကို Alive in Likes နှစ်သက်မှုများတဲ့ကဘဝတစ်ခုဆိုပြီးတော့အမည်ပေးထားပါတယ်။ဗြိတိန်နိုင်ငံလန်ဒန်မြို့တောင်ဘက်ကဆတ်တန်မြို့မှာလူမှုကွန်ရက်ကိုမတုံးဖြစ်အောင်အချင်းချင်းတွေ့ဆုံကစားဖို့စီစဉ်ပေးထားပါတယ်။လူငယ်တွေဟာ WhatsApp, Instagram, Skype နဲ့ Google တို့လိုလူမှုကွန်ရက်တွေကိုသုံးကြတဲ့သူတွေပါ။မူလတန်းကနေအလယ်တန်းရောက်လာတဲ့ဆေကျော်တလေးတွေမှာအရွယ်ကြောင့်စိတ်ပြောင်းလဲတွေရှိနေကြသလိုဒီအချိန်မျိုးမှာလည်းလူမှုကွန်ရက်တွေကြောင့်စိတ်ပင်ပန်းစီးရဲမှုတွေရကြတယ်လို့ Children's Commissioner for England အဖွဲ့ကြီးရဲ့အစီရင်ခံစာတစ်ထပ်မှာဆိုထားပါတယ်။အသက်၈နှစ်ကနေ၁၂နှစ်ကြားကကလေးအုပ်စု၈ခုတို့ရဲ့လူမှုကွန်ရက်သုံးဆွဲတဲ့အလေးအထကိုသုတေသနပြုသူတွေလေ့လာခဲ့တာမှာသူတို့အတွက်ရေပန်းစားတဲ့လူမှုကွန်ရက်တွေက Snapchat, Instagram, Musical.ly နဲ့WhatsApp တို့ဖြစ်တာကိုတွေ့ကြရပါတယ်။အသက်ရှင်နေတဲ့ဆယ်နှစ်ကြာကတော့ app တွေကိုဂိမ်းကစားဖို့အသက်အဆန်းကလေးတွေဖန်တီးဖို့နဲ့သူတည်တနာလုပ်ဖို့အသုံးပြုတာကိုတွေ့ရပါတယ်တဲ့။ဒီအရွယ်လွန်ရင်တော့လူမှုကွန်ရက်တွေကိုအချင်းချင်းချိတ်ဆက်ဖို့တငယ်ချင်းတွေရဲ့ post တွေကိုတုံ့ပြန်ဖို့တာဝန်ရှိတယ်ဆိုတဲ့ဖိအားတွေရလာသလိုကိုတင်လိုက်တဲ့ post တွေကိုလည်းလူတွေသဘောကျတာကိုလူလားကြတာတွေ့ရပါတယ်။တချို့လူမှုကွန်ရက်တွေကတော့အသက်73နှစ်အထက်မှာရှိမှအသုံးပြုခွင့်ပေးထားပေမဲ့ဒီတဲ့ငယ်တဲ့ကလေးတွေလည်းအသုံးပြုခွင့်ရကြတယ်လို့ဆိုပါတယ်လူမှုကွန်ရက်တွေကြောင့်စိတ်ပိုင်းဆိုင်ရာကိုထိခိုက်နိုင်တယ်ဆိုတာနားလည်ပြီးခံနိုင်ရင်ရှိအောင်ကလေးတွေကိုဒီတဲ့ပို့တင်ကြားပေးဖို့ဒါကော်မရှင်နာအဖွဲ့ကတောင်းဆိုထားပါတယ်စာတင်ကြောင်းနဲ့မိဘတွေကလည်းအွန်လိုင်းကိုအန္တရာယ်ကင်းအောင်ဘယ်လိုသုံးရမလဲဆိုတဲ့ပုံမှန်ပြောဆိုဆွေးနွေးတာမျိုးတဲ့ပို့လို့ဖို့လိုတယ်လို့လည်းဒါကော်မရှင်နာအဖွဲ့ကအန်လန်ဖေးကပြောပါတယ်သူကတော့မူလာတန်းကနေအလယ်တန်းရောက်လာတဲ့6တန်းနဲ့9တန်းရောက်တဲ့အခါကျောင်းနေမှာ digital နည်းပညာနဲ့မတင်မနေရအတန်းနေထည့်ပေးစီခြင်းတဲ့အကြောင်း online တက်တဲ့အခါအနေရမရှိအောင်ဘလို့အသုံးပြရမလဲဆိုတာကျောင်းနေကကောင်းကောင်းတင်ပေးနေကြတဲ့အကြောင်းဒါပေမဲ့စိတ်ပိုင်းဆိုင်ရာစင်ကိုချက်တွေကိုတော့တင်ပေးတာအားနည်းနေသေးတဲ့အကြောင်းပြောပြသွားပါတယ်အမေရိကန်နိုင်ငံယောဂကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာန CDC ရဲ့အဆိုအရကတော့အမေရိကန်ဆဲကျော်သက်တွေအဆုံးစီရင်မှုဟာအနည်းငယ်နီးပါးကျဆင်းခဲ့ရက2009ခုနှစ်ရောက်မှပြန်တက်လာသလို2010နဲ့2015အရောက်မှာတိတိတသာတိုးလာတယ်လို့ဆိုပါတယ်။အစီရင်ခံစာပြုစုသူတွေကဆက်ကျော်သက်ပေါင်း5သိန်းလောက်ကို electronic နည်းပညာတွေသုံးဆွဲမှုလူမှုကွန်ရက်ပုံနှိပ်မီဒီယာရုပ်မြင်သံကြားနဲ့မိတ်ဆွေတငယ်ချင်းတွေနဲ့လူချင်းတွေ့ဆုံစကားပြောတာစတဲ့မေးခွန်းတွေမေးမြန်းထားပါတယ်။ဒါ့အပြင်မျောလင့်ချက်ကုံဆုံးသွားတဲ့စိတ်ခံစားချက်မျိုးကိုယ့်ကိုယ်ကိုတတ်သိခြင်းနဲ့စိတ်မျိုးဘယ်နှကြိမ်ပေါ်ခဲ့တယ်လဲဆိုတာကိုလည်းမေးကြပါတယ်။2018ခုနှစ်ဒီကမှာ2018ခုနှစ်ဇန်နဝါရီလ4ရက်နေ့မှာထုတ်ပြန်လိုက်တဲ့အစီရင်ခံစာထဲမှာတော့လူမှုကွန်ရက်ကုမ္ပဏီတွေကပို့ပြီးတော့တာဝန်ယူဖို့လိုတယ်လို့လည်းထောက်ပြထားပါတယ်။ကလေးတွေအွန်လိုင်းပေါ်ဘေးကင်းရေးလုပ်ကင်နေတဲ့အဖွဲ့ခေါင်းဆောင်တိုနီစတာဝါပြောတာကတော့ဒီကိစ္စမှာလူမှုကွန်ရက်တွေဘက်ကလှုပ်ဆောင်ထားတာတွေအတော်များများရှိနေပြီဖြစ်တဲ့အကြောင်းဒါပေမဲ့လည်းဒီတဲ့မကလှုပ်ဖို့လိုသေးတဲ့အကြောင်းဒီနေရာမှာမိဘတွေရဲ့အခန့်ကဏ္ဍကလည်းလိုတဲ့အကြောင်းအခြေအနေကိုနားလည်အောင်လုတ်ပေးဖို့လိုတဲ့အကြောင်းအွန်လိုင်းတက်ချင်းအဖြစ်ရလာမယ့်အကျိုးကျေးဇူးနဲ့အန္တရာယ်တွေကိုသူတို့အသက်73နှစ်မတိုင်ခင်ပြောဆိုထားရမှာဖြစ်တဲ့အကြောင်းပြောပြခဲ့ပါတယ်။ဒါပေမဲ့လည်းလူမှုကွန်ရက်တွေမပေါ်ခင်ကြီးပြင်းခဲ့တဲ့မိဘတွေအဖို့ကတော့သူတို့ကလေးတွေအပေါ်လူမှုကွန်ရက်တွေရဲ့တက်ရောက်မှုဘယ်လောက်ရှိသလဲဆိုတာကိုနားမလည်နိုင်ကြသေးပါဘူး။ဖခင်တူဦးဖြစ်သူရဲ့ပြောပြချက်အရာကတော့ကျွန်တော်သူတို့ကဒါမျိုးတွေမရှိဘူး။မိဘတွေကိုယ်တိုင်အတွေ့အကြုံရှိထားတာမျိုးမဟုတ်ရင်အကူအညီလည်းသိမရကြဘူးဆိုတဲ့အကြောင်းဒါကြောင့်သူတို့အနေနဲ့သိပြီးတော့လုံမပေးနိုင်မှုဖြစ်နေတဲ့အကြောင်းပြောပြခဲ့ပါတယ်လူမှုကွန်ရက်တွေအပေါ်ကပြည့်ပြည့်စုံတဲ့ဘဝအဖြစ်မြင်ရတဲ့ဓာတ်ပုံတွေဟာဆက်ကျော်သက်တို့ရဲ့ခံစားချက်အပေါ်သိရမှုတွေရှိကောင်းရှိနိုင်တယ်လို့နိုဝင်ဘာလမှာထုတ်ဝေခဲ့တဲ့စိတ်ပိုင်းဆိုင်ရာစေပညာသိပ္ပံစာတောင်မှာဖော်ပြထားပါတယ်မခွန်ကြီး
ဟုတ်ပါပြီကိုဇော်ဝင်းလိုက်အခုတခါတော့
ဒီကယ်လီဖိုးနီးယားပြည်နယ်မှာဆေးကြောက်ကိုအပန်းဖြေရေးအတွက်အသုံးပြုမှုကိုတရားဝင်ခွင့်ပြုလိုက်တယ်ဆိုတဲ့အကြောင်းကိုလည်းပြောပြပေးပါဦးမယ်။ဇန်နဝါရီလ1ရက်နေ့မှာတရားဝင်သုံးစွဲခွင့်ပြုလိုက်ပေမဲ့ဒီအမေရိကန်ပြည်နယ်ကြီးတွင်းမှာရှိနေတဲ့မြို့အနှံငယ်ကပဲဆေးကြောက်ကိုစတင်ပြီးတော့ရောင်းချနိုင်ကြတာဖြစ်ပါတယ်။အခုဖြစ်လာတဲ့ဆေးကြောက်စီးပွားရေးအယောင်းဝယ်ပုံစံဟာရှုပ်ထွေးပေမဲ့ဝယ်လိုအားကတော့ကောင်းလှပါတယ်ဆိုတဲ့အကြောင်း VOA သတင်းတောက် Kevin Innocent သတင်းလွှာကိုတော့ရှားဖောင်ကပြောပြပေးပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဆေးကြောက်ကိုအပန်းဖြေရေးအတွက်တရားဝင်ဝယ်ယူနိုင်ရေးဆေးကြောက်တရားဝင်ရောင်းချနေတဲ့ Madman ဆေးကြောက်ကုမ္ပဏီရဲ့အပြင်ဘက်မှာပထမဦးဆုံးအကြိမ်ဖြစ်လူတွေတန်းစီပြီးစောင့်ဆိုင်းနေကြပါတယ်။ California မြို့ခံ Jason Lavey ကတော့အခုလိုပြောပါတယ်။ဒါဟာသမိုင်းဝင်ဖြစ်ရတစ်ခုပါကျွန်တော်တို့တန်းစီနေတာတနားရီရှိပါပြီ။ဒီနေ့မှဒီကိုလာပြီးဝယ်ယူသုံးစွဲလို့ရတဲ့အတွက်ဒါဟာအလွန်ကျေနပ်စရာကောင်းတယ်ဆိုပြီးတော့ပြောပါတယ်။ဆေးကြောက်ဝယ်ယူသုံးဆွဲမှုလက်ဝဲထားရှိမှုတွေကိုရာဇဝတ်မှုဖြစ်ပြည်ထောင်စုအစိုးရကသတ်မှတ်ထားဆဲဖြစ်ပေမဲ့ကယ်လီဖိုးနီးယားပြည်နယ်ဟာဇန်နဝါရီလ1ရက်နေ့ကစပြီးဆေးကြောက်ကိုအပန်းဖြေရေးအတွက်အသုံးပြုခွင့်ပေးတဲ့အမေရိကန်ပြည်ထောင်စုထက်က6ခုမြောက်ပြည်နယ်ဖြစ်လာပါတယ်။ဒါ့အပြင်ကမ္ဘာစားသမားမြောက်စီးပွားရေးအင်အားအကြီးဆုံးနဲ့လူပေါင်းသန်း40လောက်နေထိုင်တဲ့ဒီပြည်နယ်ထဲမှာဆေးကြောက်ကိုတွေ့ဝင်သုံးဆွဲခွင့်ပြုလိုက်ခြင်းဟာအမေရိကန်ပြည်ထောင်စုအတွင်းအပြောင်းလဲတွေဖြစ်လာနိုင်ပါတယ်။ကယ်လီဖိုးနီးယားဒေသခံနောက်ထပ်ဒီစတီဗင်ဝနီရဲ့ပြောဆိုချက်ရကတော့ဒီဆေးကြောက်ကိုပထမဦးဆုံးချင်းတရားဝင်ဝယ်ယူခွင့်ရလို့သိပြောတဲ့အကြောင်းကိုခံစားချက်ကိုလိုအင်စင်တာကိုထုတ်ဖော်ပြောဆိုလုပ်ကင်နိုင်တဲ့အခွင့်အရေးတရက်ရလိုက်တာဖြစ်တဲ့အကြောင်းသူကထင်မြင်တယ်လို့ဆိုပါတယ်။စီးပွားရေးလုပ်ငန်းတစ်တွေစတင်ဖို့စီးမင်းတွေချမှတ်ရမှာဒေသတစ်ခုနဲ့တစ်ခုမှာရှုပ်ထွေးနေဆဲဖြစ်တယ်လို့ကယ်လီဖိုးနီးယားရှိမြို့တွေမှာဆေးကြောက်ရောင်းဆိုင်တွေဖွင့်လှစ်ဖို့အတွက်စီးမင်းစည်းကမ်းတွေကိုလည်းအပြည့်အစုံမချမှတ်သေးပါဘူး။ဒါပေမဲ့ဖွင့်လှစ်ထားပြီးသားဆိုင်တွေထဲမှာတော့ဝယ်ယူသုံးစွဲသူတွေနဲ့စီကားနေပါဗျ။ဒီဆေးကြောက်စီးပွားရေးကပြည်내အတွက်တော့ဒေါ်လာဘီလီယံပေါင်းများစွာရမယ်လို့လည်းယူဆထားပါတယ်။မက်မန်ကုမ္ပဏီအလုပ်မှုဆောင်အရာရှိအက်ဒမ်ဘိုင်ယမန်ကတော့သူ့ရဲ့အထင်ကဒါဟာစီးပွားရေးအရဆိုအောင်မြင်တဲ့အကြောင်းအပန်းဖြေဖို့ဆိုပြီးတော့ဝက်ဟောလိဝုဒ်မှာပထမဦးဆုံးတည်ဝင်ရောင်းချတာဖြစ်ကြောင်းနဲ့အပြင်မှာလည်းလူတွေအများအပြားတန်းစီနေတဲ့အကြောင်းနဲ့အထက်မှာဆိုလို့ရှိရင်လည်းသူတို့တွေကဒီလုံခြုံရေးအတွက်နေရာပေးထားတဲ့အကြောင်းပြီးအသက်ပြည့်ပြီးတဲ့လူတွေအခုလိုတည်ဝင်သုံးဆွဲခွင့်ရတာဘာပဲပြောစိတ်လုံးရှားစရာကောင်းတယ်ဆိုပြီးတော့ဆိုပါတယ်သုံးဆွဲသူတွေလိုအပ်တဲ့ကုန်ပစ္စည်းတွေအလုံးလောက်ရရှိရေးအတွက်စီးပွားရေးလုပ်ငန်းတွေကစူးစမ်းလှုပ်ဆောင်တာကိုကယ်လီဖိုးနီးယားဒေသခံတွေစောင့်ဆိုင်းနေရတဲ့အချိန်မှာဒီဆေးကြောက်သုံးဆွဲလို့ရအောင်အကန့်အသတ်နဲ့ကိုယ့်ဘာသာကိုစိုက်ပျိုးပြီးတော့လေသုံးဆွဲနိုင်ခြင်းရှိပါတယ်ရှင်
။ကျေးဇူးတင်ပါတယ်ရှားဖောင်ရေ။ကျွန်တော်တို့ VOA ပရိသတ်ကိုတော့အခုမနေ့ပိုင်းစပိုင်းဆိုင်ရာခြုံရင်းချက်ကြောင့်အတန်လှန့်အစီအစဉ်တွေကမောက်ကမဖြစ်ပြီးတော့မြန်မာပြည်ကပေးစာကဏ္ဍနဲ့ဥစီသူအောင်မြင်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုမထုတ်လွှင့်ပေးနိုင်မဲ့ဖြစ်တဲ့အတွက်ကိုတော့အနုညွတ်ကြောင်းမှတ်ပါတယ်ရှင်။အခုနောက်ထပ်သတင်းလွှာတစ်ပုဒ်ကိုပြောပြပေးပါဦးမယ်။အဝိအထည်လျှက်စစ်ပစ္စည်းနဲ့မိုဘိုင်းဖုန်းထုတ်လုပ်တဲ့စက်မှုလုပ်ငန်းကြီးတွေကိုကြီးစိုးထားတဲ့တရုတ်နိုင်ငံဟာနောက်ထပ်ထုတ်ကုန်တစ်မျိုးကိုတိုးမြှင့်ထုတ်လုပ်ဖို့ခြေလှမ်းပြင်နေပါတယ်။လာမယ့်2020ခုနှစ်ကြာရင်တရုတ်နိုင်ငံဟာကမ္ဘာပေါ်မှာစပိန်နိုင်ငံပြည်ရင်ဝိုင်းဈေးကွက်အကြီးဆုံးဖြစ်လာနိုင်တယ်လို့ကျွမ်းကျင်သူတွေကခန့်မှန်းနေကြပါတယ်။ပြည်တွင်းထုတ်လုပ်မှုရောပြည်ပကနေတွင်းသွင်းမှုတွေပါတိုးလာနိုင်တာကြောင့်ဖြစ်ပါတယ်။အခုဆိုရင်ဝိုင်းမီးစမ်းတင်နန်းတွေနဲ့ဝိုင်းစီးပွားရေးလုပ်ငန်းတွေမှာတရုတ်ကျောင်းသူကျောင်းသားတွေအများပြားရှိနေတဲ့အကြောင်းပြည်သက်နိုင်ငံအရှေ့ပိုင်းဘူရန်ဒီဒေတာရဲ့မြို့တော်ဒီဂျွန်ကနေပြီးတော့ VOA သတင်းတောက်လစ်ဆာ ဘရိုင်ယန်ပေးပို့တဲ့သတင်းလွှာကိုကိုစောဝင်းလိုင်းကပြောပြပေးပါလိမ့်မယ်ရှင
်ဟုတ်ကဲ့ပါမခွန်ညီဒီနောက်ပိုင်းမှာထုတ်လုပ်တဲ့ခေတ်သစ် New World Wine တွေအကြောင်းကိုတော့ကမ္ဘာပေါ်မှာဝိုင်ကိုရှေ့အကျဆုံးထုတ်လုပ်တဲ့ဒေတာတစ်ခုမှာလေ့လာနေကြတာဖြစ်ပါတယ်ဒီကနေ့တင်နာမှာဆိုရင်တော့ Australia, New Zealand, South Africa နဲ့ American ပြည်ထောင်စု California ပြည်နယ်ကဝိုင်ဈေးကွက်အကြောင်းကိုလေ့လာကြပါတယ်။ဒီအထက်မှာတရုတ်နိုင်ငံတော့မပါသေးပါဘူး။ဒါပေမဲ့ပြည်ထောင်နိုင်ငံ Jeju မြို့ကဒီဝိုင်စီးပွားရေးတင်နာကြောင်းမှာတင်နာသား၃ပုံ၃ပုံကတော့တရုတ်နိုင်ငံကနေလာကြတဲ့ចောင်းသားတွေဖြစ်ပါတယ်။တင်နာသားလေးရှိကတရုတ်ကုမ္ပဏီတစ်ခုခုအတွက်ဝိုင်ဝယ်ပေးသူတယောက်ဖြစ်ချင်တယ်လို့အခုလိုပြောပြပါတယ်။တရုတ်နိုင်ငံမှာဝိုင်ရင်ကျေးမှုကတိတ်မထွန်းကားသေးတဲ့အကြောင်းအများစုကဝိုင်ကိုကောင်းကောင်းအရသာမခံစားတတ်ကြတဲ့အကြောင်းသူတို့တွေဝိုင်ကိုကောင်းကောင်းအရသာခံတောက်တတ်အောင်လက်ကျင့်ပေးဖို့အချင်းကတော့အတော်ယူရလိမ့်မယ်အကြောင်းလီရှိကပြောပြပါတယ်ဒီတင်နှန်းမှာဝိုင်စီးပွားရေးလုပ်ငန်းကိုရှုထောင့်ပေါင်းစုံကနေလေ့လာကြပါတယ် လက်ရှိလိုចောင်းသားတွေအတွက်ရှစ်ဆက်လှုပ်ဆောင်စရာတွေအများကြီးရှိနေတယ်လို့တင်နန်းចောင်းအကြီးအကဲယေရုံဂါလိုကပြောပါတယ်သူပြောသွားတာကတော့တတ်နိုင်သလောက်အကောင်းဆုံးကိုသူပြောတာကတော့တတ်နိုင်သလောက်အကောင်းဆုံးဝိုင်းကိုထုတ်လုပ်နိုင်မှုအတွက်အကောင်းဆုံးနည်းတွေကိုသူတို့တွေယူပြီးပြန်သွားကြမှာပါတဲ့ရာစုနှစ်တစ်ခုရာစုနှစ်ဝက်တစ်ခုမဟုတ်ရင်တောင်ဆယ်စုနှစ်အနည်း20လောက်ကြာရင်တော့ဒီတင်နန်းသားတွေဟာတင်နန်းဆင်းသွားတဲ့အခါမှာအည်အသွေးကောင်းတဲ့ဝိုင်းတွေကိုပမာဏအများကြီးနဲ့ထုတ်လုပ်ကောင်းထုတ်လုပ်နိုင်မှာပါလို့ပြောပါတယ်တရုတ်နိုင်ငံဟာဝိုင်းကိုထုတ်လုပ်ရုံတက်တက်မဟုတ်ပါဘူးပြပကနေဝိုင်းအကြီးအကျယ်တင်သွင်းတဲ့နိုင်ငံတစ်ခုလည်းဖြစ်ပါတယ်ချမ်းသာကျော်ရတဲ့တရုတ်နိုင်ငံသားတွေဟာအထူးသဖြင့်ပြင်သစ်နိုင်ငံအနောက်ပိုင်းဗော်ဒိုးကပြင်သစ်ဝိုင်းလုပ်ငန်းမှာထိုးဖောက်လာနေကြတာဖြစ်ပါတယ်ဒါပေမဲ့တရုတ်ခရီးသွားတွေကတော့နောက်ထပ်ဝိုင်းထွက်ရဒေသဖြစ်တဲ့ဘာဂန်ဒီကိုသွားပြီးတော့ဝိုင်းမီးဆန်းတာဝယ်တာတွေကိုလုပ်လေရှိကြပါတယ်ဒီဂျွန်းမြို့ကဆိုင်ပိုင်ရှင်တူဖြစ်တဲ့အန်ဒရီယန်တီရယ်လီပြောပြတာကတော့တခြားဖောက်တဲ့အစ်စ်တွေလိုပဲတရုတ်လူမျိုးတွေဟာလည်းဝိုင်းလမ်းညွန်ကိုလည်လာကြတဲ့အကြောင်းပြီးတော့လမ်းညွန်စာအုပ်ကိုယူလာပြီးသူတို့ဒါကိုလိုချင်တယ်ဟိုဟာဝရောဖြင့်လိုချင်တယ်စသဖြင့်မျိုးမျိုးပြောပြီးတော့ဝယ်ကြတဲ့အကြောင်းပြောပြပါတယ်ဒါပေမဲ့တရုတ်တွေဝင်ငွေတိုးလာတာနဲ့အမျှဒီအခြေအနေကခက်မြန်မြန်ပြောင်းလာနေပါတယ်တရုတ်တောင်းသူရီရှွမ်းဟောင်ကဆိုရင်တော့ပြင်သစ်ရင်ကျင်းမှုနဲ့ပြင်သစ်ဝိုင်းကိုမျိုးဆက်သစ်တွေကပို့ပြီးတော့လက်ခံလာကြတဲ့အကြောင်းအရင်မျိုးဆက်သစ်တွေတဲ့သူတို့ကပို့ပြီးတော့နားလည်ပုံရတဲ့အကြောင်းအထက်တန်းဒါမှမဟုတ်အလယ်အလတ်လူတန်းစားတွေအတွက်ကတော့အီတလီလိုတခြားနေရာတွေဒေသတွေကဝိုင်းတွေကိုလည်းတောက်ကြတဲ့အကြောင်းသူတို့တွေအတွက်ကတော့ဒါကချမ်းသာကြွားမှုကိုပြတဲ့တင်ကေတာတစ်ခုလို့သဘောထားတဲ့အကြောင်းပြောပါတယ်ဝိုင်းနဲ့အရက်လုပ်ငန်းလေ့လာရေးကျောင်းသုတေသနညွှန်ကြားရေးမှူးစတီဗ်ချာတာစ်ကလည်းသူပြောစတီဗ်ချာတာကလည်းအခုလိုပြောပြပါသေးတယ်တရုတ်ဝိုင်းလုပ်ငန်းကအချိန်မြင့်တိုးတက်လာနေတယ်တဲ့ဝိုင်းအည်အသွေးတည်တည်တသာပိုကောင်းလာသလိုဘလို့ဆိုရင်ကောင်းမယ်ဆိုတာကိုလည်းသူတို့ကလေ့လာကြတယ်လို့စတီဗ်ချာတာကပြောပါတယ်ဒီအတိုင်းဆက်သွားရင်တော့တရုတ်နိုင်ငံဟာတိတ်မကြခင်မှာခစ်တဲ့ဝိုင်းလုပ်ငန်းခစ်တဲ့ဝိုင်းထုတ်လုပ်သူတွေအကြမ်းမှာထင်ရှားလာမဲ့ကျဲတဲ့ပွင့်ဖြစ်လာမဲ့ပုံရှိနေတဲ့ကြောင်းခံမှန်းပြောဆိုနေကြပါတယ်မခွန်ညူ
ကျေးဇူးတင်ပါတယ်ရှင်အခုတခါတော့ဒီတရုတ်နိုင်ငံမှာပြည်တွင်းမှာစစ်ဖက်သုံးမောင်းသူမဲ့လေရင်တွေကိုယ်တိုင်ထုတ်လုပ်နေတဲ့အကြောင်းကိုပြောပြပါမယ်ပြန်လည်သုတေသနစမ်းသပ်ရင်းနဲ့ဈေးကွက်ထဲရောင်းချနိုင်အောင်လည်းစီစဉ်နေတဲ့အကြောင်းကိုတော့ AP သတင်းတပုတ်အပေါ်မှာခြေခံပြီးတော့ရှားဖောင်ကပြောပြပေးပါအောင်ရှင
်ဟုတ်ကဲ့ပါရှင်ယီလောင်ထူးလို့အမည်ပေးထားတဲ့မောင်းသူမဲ့UAV လေယာဉ်တွေကိုတရုတ်နိုင်ငံကကိုယ်တိုင်ထုတ်လုပ်နေပါပြီ။လေယောင်လေယာဉ်ပေါ်မှာအမျိုးအစားမတူတဲ့ဒုံးကျည်တွေတည်ဆောင်ရင်းဒုံးကျည်၅မျိုးနဲ့ပြင်မှတ်တွေကိုအတိအကျပြင်နိုင်စွမ်းရှိတဲ့အထိစံချိန်တင်ထားပါတယ်။ဝေဟင်ကနေပြစ်ခတ်လက်ချက်မှုတွေအတွင်းရီလောင်ထူးကလွတ်လိုက်တဲ့ဒုံးကျည်နဲ့ဘုံတွေဟာအသေးထားတဲ့ပြင်မှတ်ကိုရောရွှေ့လျားနေတဲ့ပြင်မှတ်ရှင်ကိုပါပြင်မှတ်၅ခုလောက်ဇက်လိုက်ဆိုသလိုထိမှန်အောင်ပြင်နိုင်တဲ့အထိစံချိန်တင်ခဲ့နိုင်ပါတယ်။လီယောင်တုံဟာလီယီလောင်မောင်းသူမဲ့တီထွင်တဲ့အင်ဂျင်နီယာချုပ်ဖြစ်ပါတယ်။သူပြောတာကတော့ဒီအခုလစ်ကျင့်ပြန်တမ်းမှုကိုကြည့်ရင်ယီလောင်ထူးယင်ဟာဒုံးလက်နဲ့တည်တဲ့စွန့်ရင်အပြေဝတိုးတက်နေတဲ့အကြောင်းအနာဂတ်မှာဖြစ်လာမဲ့တိုက်ပွဲမျိုးစုံတွေဒီဒုံးလက်နဲ့တွေကအသုံးတက်မှာဖြစ်ကြောင်းယီလောင်ပေါ်မှာဝေဟင်ကနေမြေပြင်ပြစ်ပစ်ထိန်တဲ့ဒုံးကြီးတွေရောထက်ဆင့်ပေါက်ကွဲတဲ့ဘုံးတွေကိုပါတက်ဆင်သွားနိုင်တဲ့အကြောင်းပြောပါရတယ်။တရုတ်နိုင်ငံလေရင်ထုတ်လုပ်ရေးချန်ဒူဌာနခွဲဥက္ကဋ္ဌကဈေးကွက်အခြေအနေတွေကိုသူကအခုလိုပြောပြပါရတယ်။ဒါစင်နဲ့ချီတဲ့ရီလောင်လေရင်တွေကိုစရောင်းနေတဲ့အကြောင်းနဲ့ဒီဈေးကွက်ထက်မှလည်းအ ਨੇ ဆုံးရာကနန်းလောက်ရောင်းနေရပြီဖြစ်တဲ့အကြောင်းနဲ့မောင်းသူမဲ့ရီလောင်လေရင်တွေကိုသူတည်တနာလို့ဆန်းသက်ရင်အဆင်မြင့်အောင်ပြန်လဲမွမ်းမံပြီးတော့ဈေးကွက်ကိုပြန်တင်ပို့သွားမှာဖြစ်ကြောင်းပြောပါရတယ်။ရီလောင်ထူးမောင်းသူမဲ့လေရင်ဟာအရှေ17မီတာရှိပြီးတောင်ပံအရှေမီတာ20ကျော်ရှိပါတယ်။စုစုပေါင်းတန်ချိန်4.2မှာသာမြေပြင်ကနေပြန်တက်နိုင်ပြီးတည်နိုင်တဲ့လက်နဲ့အလေးချိန်က480ကီလိုဂရမ်ဖြစ်ပါတယ်။2019ဖေဖော်ဝါရီလကုန်မှာပထမဦးဆုံးစတင်ပြန်တန်းခဲ့တာပါ
ဒါပဲနဲ့တူပါလားရှာဖောင်းရေကျေးဇူးတင်ပါတယ်နော်အခုကျမတို့ VOA ကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးနေတဲ့ Radio Meter Line တချို့တွေအပြောင်းလဲရှိနေတာကိုလည်းပြောပြပေးပါဦးမရှင်မနေ့ဖက်6နိုင်ကနေ9နိုင်အထိထုတ်လွှင့်တဲ့စီစဉ်တွေကိုတော့ Line to Meter 32 kHz 9335 Line to Meter 40 kHz 9483 Line to Meter 48 kHz 6153တို့ကနေပြီးတော့နားဆင်နိုင်ကြပါတယ်မနေ့6နိုင်ခွဲကနေ9နိုင်အထိဒုတိယနိုင်ဝက်မှာတော့လှိုင်းလက်မီတာ190 kHz 1505ကနေပြီးတော့လဲတိုးချဲ့ဖမ်းယူနိုင်နိုင်ပါရဲ့ရှင်ဒီအစီအစဉ်တနားရီစာအစဆုံးကိုမနေ့7နိုင်ကနေ9နိုင်အထိလှိုင်းဒိုမီတာ20 kHz 15113လှိုင်းဒိုမီတာ25 kHz 11823လှိုင်းဒိုမီတာ32 kHz 9335တို့ကနေပြီးတော့ဖမ်းယူနိုင်ကြပါရဲ့ရှင်အခုတော့အစီအစဉ်ရှိနေတဲ့အချိန်တည်းမှာဒီတင်းအချင်းချုပ်ကိုရှားဖောင်ကပြန်ပြီးတော့ပြောပြပေးပါဦးမရှင်
။ဟုတ်ကဲ့ပါရှင်။မြောက်နဲ့တောင်ကိုရီးယားနိုင်ငံကြားအစင်မြင့်ထိတွေ့ဆက်ဆံမှုတွေပြုလုပ်ဖို့စီစဉ်တာဟာအမေရိကန်ပြည်ထောင်စုအတွက်ကောင်းပါတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးနီကီဟယ်လီကပြောပါရယ်။ဒါမှမဟုတ်ကိုရီးယားရဲ့နျူကလ িয়ার လက်နက်ရည်မှန်းချက်ကကမ္ဘာကြီးကိုဆူဆူဝါးဝါးချင်းချောက်နေစေရှိပါတယ်လို့သတိပေးလိုက်ပါရယ်။ဒါဟာအလွန်အန္တရာယ်များတဲ့အခြေအနေဖြစ်တယ်လို့လည်းသံအမတ်ကြီးဟယ်လီကတနင်္ဂနွေနေ့မှာ ABC သတင်းဌာနကိုပြောဆိုပါရယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်တွေထုတ်လုပ်ဖို့ကြိုးပမ်းနေတာကိုအဆုံးသတ်သွားစေရတဲ့အမေရိကန်ပြည်ထောင်စုရဲ့ဖိအားပေးမှုတွေကိုအလျှော့ပေးမှာမဟုတ်ဘူးလို့လည်းသူမကပြောကြားခဲ့တယ်လို့ဒါတွေကိုကျမတို့ဖြည့်ဆည်းပြစ်နိုင်ပါတယ်လို့သတိပေးစကားပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်ကအမေရိကန်ပြည်ထောင်စုကိုနျူကလ িয়ার လက်နက်နဲ့တိုက်ခိုက်မယ်ဆိုရင်ဒါဟာဖြည့်ဆည်းသွားမှာပါ။ဒါကျမတို့နဲ့မဆိုင်ပါဘူးလို့လည်းသူမကပြောကြားလိုက်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကနှစ်သိကူမိန့်ခွန်းအတွင်းသူ့ရဲ့စပွဲပေါ်မှာနျူကလ িয়ার လက်နက်ပစ်ခတ်နိုင်တဲ့ခလုတ်တစ်ခုရှိနေပြီးအမေရိကန်ပြည်ထောင်စုတစ်ခုလုံးကိုလက်လန်းမိတဲ့နျူကလ িয়ার တိုက်ခိုက်မှုပြုလုပ်နိုင်တယ်ဆိုတဲ့ပြောဆိုချက်နဲ့ပတ်သက်ပြီးသမ္မတဒေါ်နယ်ထရမ့်ရဲ့တုတ်ပြန်ချက်ကိုသံအမတ်ကြီးဟယ်လီကကာကွယ်ပြောဆိုသွားခဲ့ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့မှာရှိတဲ့နျူကလ িয়ার ခလုတ်ဟာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းပိုင်ဆိုင်တဲ့နျူကလ িয়ার ခလုတ်ထက်ပိုကြီးပြီးပိုမွန်အင်အားပြင်းကြောင်းအိုင်ဆိုရုပ်ပြီးငှက်ပြက်နေတဲ့သူ့ဆိုရထဲကတရရောက်ကအတိပေးလိုက်စမ်းပါလို့ထွေတကနေတဆင်ရေးသားခဲ့ပါတယ်။သမ္မတထရမ့်ရဲ့တုတ်ပြန်ချက်ဟာမလို့အပ်ပဲတင်းမာမှုတွေကိုပိုဖြစ်စေတယ်လို့ထင်ရှားတဲ့အမေရိကန်နိုင်ငံရေးသမားကြီးတွေကပြောကြပါတယ်။တမ်မတ်ကြီးဟယ်လီကတော့ကင်ကိုအမြဲတည်းပေးနေဖို့လိုတယ်လို့ပြောကြားလိုက်ပါတယ်။တောင်ကိုရီးယားနိုင်ငံမှာရှိလာတဲ့ကျင်းပမဲ့ဆောင်းရာသီအိုလံပစ်အားကစားပြိုင်ပွဲအတွင်းမြောက်ကိုရီးယားနိုင်ငံအနေနဲ့စကိတ်စီအားကစားပြိုင်ပွဲဝင်ပြိုင်ကောင်းဝင်ပြိုင်နိုင်မယ်လို့မြောက်ကိုရီးယားနိုင်ငံဆိုင်ရာနိုင်ငံတကာအိုလံပစ်ကော်မတီကိုယ်စားလှယ်ကစနေနေ့ကပြောကြားခဲ့တဲ့အကြောင်းဂျပန်သတင်းမီဒီယာတွေကဖော်ပြပါဗျ။မြောက်ကိုရီးယားနိုင်ငံကဇုံတွဲစကိတ်စီးပြိုင်ပွဲကိုဝင်ပြိုင်ဖို့ရှိတယ်လို့ဘေကျင်းလေဆိပ်မှာသတင်းထောက်တွေမေးမြန်းစဉ်မစ္စတာချန်အန်ကအဲ့ဒီလိုပြောကြားခဲ့တဲ့အကြောင်းဂျပန်သတင်းတွေကဆိုပါတယ်။နိုင်ငံတကာအိုလံပစ်ကော်မတီတာဝန်ရှိသူတွေနဲ့တွေ့ဆုံနိုင်မဲ့ဆွစ်ဇာလန်နိုင်ငံကိုမစ္စတာချန်ထွက်ခွာသွားတာဖြစ်တယ်လို့အမည်မသိတဲ့သတင်းအရေးအမြစ်တွေကိုကိုးကားပြီးတော့ဂျပန်ဒိုဂျိုသတင်းဌာနနဲ့ NHK သတင်းဌာနတို့ကဖော်ပြကြပါတယ် NHK ရုပ်သံသတင်းထံမှာတော့ဘေကျင်းလေဆိပ်မှာခီးဆောင်အိတ်တွေကိုဆွဲကင်ထားတဲ့မစ္စတာချန်ဟာမီဒီယာတွေနဲ့ခဏလေးစကားပြောခဲ့တာကိုတွေ့ရပါတယ်မြောက်ကိုရီးယားအစိုးရတာဝန်ရှိသူတွေဟာဘေကျင်းမြို့ကနေတဆင့်နိုင်ငံသားကိုခီးထက်ခွာလေးရှိပါတယ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းရဲ့နှစ်သိကူမိန့်ခွန်းထံမှာလည်းတောင်ကိုရီးယားမှာကျင်းပမဲ့အိုလံပစ်ပြိုင်ပွဲကိုမြောက်ကိုရီးယားကကိုယ်စားလှယ်တဦးဆစ်လွတ်ဖို့ကံလန်ထားပါတယ်အစိုးရတာဝန်ရှိသူတွေကိုဆိုလိုတာလားအားကစားသမားတွေကိုဆိုလိုသလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရပါဘူးရှာရှာပါပါအင်္ဂါနဲ့မှစတင်မဲ့နေဆက်တွစ်စုံစကားပြောဆိုမှုအတွင်းအိုလံပစ်ကိစ္စအပါအဝင်တခြားကိစ္စတွေကိုပူးပေါင်းဆွေးနွေးကြဖို့တောင်နဲ့မြောက်ကိုရီးယားတို့သဘောတူညီထားကြတာပါဒါဟာဆောင်းဝါဒီအိုလံပစ်အားကစားစတင်မဲ့ဖေဖော်ဝါရီ9ရက်နေ့မတိုင်ခင်သတင်းတပတ်အလိုမှစတင်မဲ့တွစ်စုံဆွေးနွေးမှုလည်းဖြစ်ပါရဲ့ရှင်အိန္ဒိယနိုင်ငံတောင်ပိုင်းခနာထကပြည်နယ်အတွင်းငှက်တုတ်ကွေးယောဂအသစ်တွေတွေ့ရှိခဲ့တဲ့အတွေ့စက်သားအယောင်နှုံးတွေတိတိတသားကြားဆင်းနေပါတယ်အခုသတင်းပတ်အစောပိုင်းတုန်းကပြည်နယ်မြို့တော်ဘင်ဂါလာရူကဒါဆာရာဟာလီအရမှာရှိတဲ့စက်သားဆိုင်ကတည်နေတဲ့ကြက်အကောင်မှာ H1N1 ငှက်တုတ်ကွေးဗိုင်းရပ်စ်ပိုးတွေ့ရှိခဲ့တယ်လို့ဆိုပါတယ်အဲ့ဒီသတင်းတွေထွက်လာပြီးတဲ့နောက်လူထုကြားစိုးရိမ်မှုတွေကြီးထွားလာပြီးစက်သားအယောင်နှုံးပြည်နယ်တစ်ခုလုံးမှာတည်တည်တသာကျဆင်းသွားတဲ့အတွက်အသားရောင်းတဲ့သူတွေအားမှာလည်းပူပန်မှုတွေများပြားလာနေပါတယ်ရှင်
။ရှားဖောင်ပြပြခဲ့တာပါရှင်။လာမယ့်အင်္ဂါညတိုက်ရိုက်လေးလိုင်းဆွေးနွေးကအစီအစဉ်မှာတော့ပြည်တွင်းငြိမ်းချမ်းရေးနှစ်ဖြစ်သတ်မှတ်ခဲ့တဲ့ပြီးခဲ့တဲ့နှစ်ထက်ဒီနှစ်မှာပြည်တွင်းငြိမ်းချမ်းရေးမျှော်လင့်နိုင်မယ့်အလားအလာတွေနဲ့ပတ်သက်လို့ဆွေးနွေးမှာမို့ဆက်သွယ် ပြီးတော့ဆွေးနွေးနိုင်တယ်လို့စောင့်မျှော်နိုင်နိုင်ပါတယ်ရှင်။ဒီမနက်အစီအစဉ်ထုတ်လွှင့်ရမှုကဥဆမ်မွေဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ဒါရက်စမစ်ဖြစ်ပါတယ်။သရရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.